Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မလ12ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925.32 နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိတ်တင်စင်နဲ့ကျွန်တော်ကြိုကြောသိမ်းပြောပြမှာပါ။ဒီ UBI လေကြောင်းလိုင်းရှိတဲ့တင်ပြကြပြီးတဲ့နောက် Boeing 737 Max 8လေးတွေကိုရန်နာထားတဲ့နိုင်ငံတွေပုံများလာပါတယ်။တမရဒေါ်နယ်ထရမ့်ကိုတရားစွဲဆိုတာဟာနိုင်ငံအတွက်ကောင်းမှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ်။ဒုတိယကမ္ဘာစစ်တွင်ဒီနိုင်ငံမှာကြာဆုံးခဲ့တဲ့ American စစ်သည်တွေကိုဂုဏ်ပြုတဲ့အခမ်းအနားတစ်ခုဒီကနေ့မန္တလေးမှာကျင်းပပါတယ်။ဒီတဲ့တွင်လည်းဒုတိယစစ်ဝင်စားပွဲထိပ်တန်းတဲ့တွေကိုလည်းပြရပါမယ်ခင်ဗျာ။
ဒီကနေ့ညပိုင်းသတင်းစာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်ကျူးလွန်တဲ့လို့ဆွတ်ဆွဲခံရသူတွေကိုစုံစမ်းဖောက်ထုတ်ဖို့ ICC ကကြိုးပမ်းမှုတွေကိုမြန်မာအစိုးရကထပ်မံပယ်ချလိုက်ပါတယ်
။ဒီဟာလက်မခံလို့ဆိုတာသူရဲ့အဲဒီတော့ ICC ကနေဒီကိစ္စကိုအလေးအတက်မတင်အခုလိုမျိုး mission ဖွဲ့ပြီးတော့စစ်တာနဲ့ပတ်သက်ပြီးလည်းဥပဒေကြောင်းရဒီဟာတရားမဝင်ဘူးဆိုပြီးတော့ကျွန်တော်တို့ပယ်ချထားတယ်လေ။
ဒီဒီဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးချန်အေးရဲ့ပြောပြချက်နဲ့အတူနာတင်ကြရမှာပါ။တခါအမေရိကန်ပြည်ထောင်စုကရိုဟင်ဂျာအရေးဆန္ဒပြပွဲရခိုင်ပြည်နယ်မြောက်ပိုင်းရဲခင်းစခန်းတချို့တိုက်ခိုက်ခံရပြီးလက်နက်ပစ္စည်းနဲ့စစ်တုံးပန်းတွေဖမ်းဆီးသွားကြောင်းရခိုင်လက်နက်ကိုင်တပ် AA ရဲ့သတင်းထုတ်ပြန်ချက်နဲ့အတူနိုင်ငံတကာသတင်းလွှာမှာတော့ငါးလအတွင်းဒုတိယအကြိမ်ပြတ်ကျခဲ့တဲ့ Boeing 939Max 8အမျိုးအစားလေးယဉ်ပြတ်သက်မှုတွေကိုနိုင်ငံတော်များမှရပ်ဆိုင်ထားပေမဲ့အမေရိကန်ကတော့ဆက်လက်ပြန်တန်းနေဆဲဖြစ်ကြောင်းတခါဒုတိယပိုင်းမှာအမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကနေနာဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်။ Ethiopia လေကြောင်းလိုင်းက Boeing 737 Max 8ခီးတဲ့တင်လေယဉ်ပြတ်ကျသွားပြီးတဲ့နောက်အဲ့ဒီလေယဉ်ပြန်တန်းလာကိုရပ်ဆိုင်ထားတဲ့နိုင်ငံတွေပို့ထုတ်လာနေပြီးအဲ့ဒီအထက်မှာဗြိတိရှ်မလေးရှားနဲ့အိုမန်အော်စတြေးလျနဲ့စင်ကာပူနိုင်ငံတွေလည်းပါလာပါတယ်။ဒီလေယဉ်အမျိုးအစားပြတ်ကျတာအခုချိန်ဟာ9လအတွင်းဒုတိယအကြိမ်ပါ။အီသီယိုးပီးယားလေကြောင်းလိုင်းကခီးတဲ့တင်လေယဉ်ဟာတနင်္ဂနွေနေ့ကအဒစ်ဆဘာဘာမြို့တော်လေဆိပ်ကနေပြန်တက်သွားပြီးသိမကြခင်မှာပဲတက်ကြသွားတာကြောင့်လေယဉ်ပေါ်ပါခီးတဲ့နဲ့အမှုတန်း159ဦးစလုံးသေဆုံးသွားပါတယ်။အဲ့ဒီဖြစ်ပြီးတဲ့နောက်တရုတ်၊အင်ဒိုနီးရှား၊ဘရာဇီးနဲ့မက္ကဆီကိုနိုင်ငံတွေကသူတို့စီမှာရှိတဲ့ Boeing 737 Max 8လေယာဉ်တွေကိုချက်ထားလိုက်ကြပါတယ်။တနင်္ဂနွေနေ့ကလေယာဉ်ပြတ်ကျတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေချိန်မှာဒီလေယာဉ်တွေပြန်တန်းလာဖို့ရည်ဆိုင်ထားလိုက်တာဖြစ်တယ်လို့ Australia နဲ့ Singapore လေကြောင်းအရာပိုင်းအဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဒီကနေ့အောက်တိုဘာလက Indonesia နိုင်ငံ Jakarta မြို့တော်ကနေပြန်တက်သွားအပြီးမိနစ်ပိုင်းတွင်မှာပဲ Java ပင်လယ်ထဲပြတ်ကျသွားတဲ့လေယာဉ်နဲ့အခု Ethiopia လေကြောင်းလိုင်းကပြတ်ကျသွားတဲ့ Boeing 737 Max 8လေယာဉ်တို့ဟာ model အတူတူပဲဖြစ်ပါတယ်။
2019အတွက်ဘတ်ဂျက်အမေရိကန်ဆိုရအသုံးချက်အတွက် 4.9 ထရီလီယံဒေါ်လာအဆိုပြုထားတဲ့အကြောင်းအင်ဂျီတော်ကတင်းလာနေမှာကြေညာလိုက်ပြီးတော့ဒီထဲမှာနေဆက်ကတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့မက္ကဆီကိုနေဆက်တိုင်းကရင်အတွက်အသုံးချက် 8.6 ဘီလီယံဒေါ်လာကိုသမ္မတ်ထရမ့်ကတောင်းဆိုထားလဲပါဝင်ပါတယ်ပန်ဒဂိုစစ်ဌာနချုပ်အတွက်အသုံးစရိတ်ကို900ခန်းလုံးတိုးပြီးတော့အသက်ကြီးသူအမေရိကန်ပြည်သူတွေအတွက်ပင်စင်နဲ့ကျန်းမာရေးဆောင်ရှားမှုအပါအဝင်တခြားစစ်တပ်တွေမဟုတ်တဲ့အသုံးစရိတ်တွေကိုတော့900ခန်းလုံးလျှော့ဖို့ထရမ့်မြေအစိုးရအသုံးစရိတ်ဘတ်ဂျက်စီစဉ်မှာတောင်းဆိုထားတာပါထရမ့်မြေအစိုးရအသုံးစရိတ်ဆိုင်ရာအဆိုပြုဟာလူလက်တန်းစားတွေကိုအင်မတန်ထိခိုက်စေတဲ့ရှက်ဖွယ်တောင်းဆိုထားချက်ဖြစ်တယ်ဆိုပြီးတော့အထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ချက်ရှူမာကဝေဖန်လိုက်ပါတယ်ကုန်ကြမ်းရှိကြီးမှပြီးတော့အသုံးမဝင်တဲ့ဒတိုင်းကာဖို့ထရမ့်ရဲ့ကြိုးပမ်းမှုကြောင့်ပဲအစိုးရရန်တရားတချို့ရုတ်တရက်ပိတ်ရတဲ့အဖြစ်ကျင်းရတာကြောင့်တမရရဲ့လိုရဲ့ကြောင့်တနိုင်ငံလုံးဗျံပဒါဖြစ်ခဲ့ရပြီဆိုပြီးတော့ရှူးမားနဲ့တူအလွတ်တော်ဥက္ကဋ္ဌနင်ဂျီပလိုစီကဒီဇင်ဘတ်တွင်မှကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မက္ကီဘီယာဆွေအတွင်းမှာတရားမဝင်တဲ့ဆက်ကနေဝင်ရောက်လာနေတဲ့ပြဿနာတွေကိုဖြေရှင်းရင်မက္ကဆီကိုနယ်စပ်မှာတိုင်းကာရမယ်ဆိုပြီးတော့အသုံးစိတ်ချပေးဖို့တမရဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောက်လျှောက်တိုက်တွန်းနေရလဲဖြစ်ပါရဲ့ရှင်
တမရဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးစတင်လှုပ်ဆောင်မဲ့လာလာနဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအဲ့လိုလှုပ်ဖို့သူဟာမတန်ပါဘူးလို့ပြောလိုက်ပါတယ်။တမရဒေါ်နယ်ထရမ့်ဟာကျင့်ဝတ်ပိုင်းအရရောဉာဏ်ပညာပိုင်းအရပါတမရဒေါ်နယ်ယာလူနဲ့မတင်လျော်ဘူးလို့တနင်္လာနေ့ကပေါ်ပြတဲ့ Washington Post သတင်းစာနဲ့ပြည်သူ့မြေမြတ်ကမှာမစ်ပလိုစီကပြောထားတာပါ။ဒါပေမဲ့လည်းဒီမိုကရက်မတ်တွေဦးဆောင်တဲ့အောက်လွှတ်တော်ရေးရာကော်မတီဒီဒီကတမရဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးကာလလှုပ်ဆောင်ချက်တွေစီးပွားရေးလုပ်ငန်းပုံတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေလုပ်နေကြတဲ့အမျှသမရကိုတရားစွဲဆိုရေးအလားအလာနဲ့ပတ်သက်တဲ့မေးခွန်းကိုမင်းဆိုလို့စီကတုံ့ပြန်ဖြစ်ဆိုတာဖြစ်ပါတယ်။ဒီလိုလို့တော့ဟာနိုင်ငံအပေါ်အနှုတ်လက္ခဏာဆောင်တက်ရောက်လိမ့်မယ်ဆိုတဲ့သူ့ရဲ့အမြင်ကိုထောက်ပြပြီးမင်းဆိုလို့စီကဖြစ်ဆိုသွားပါတယ်။တိတ်ကိုစိတ်ဝင်စားစရာကောင်းတိတ်ကိုကြီးမားလုံပြီးပါတီမြန်ဆလုံးကသဘောတူတဲ့တစ်ခုခုမဟုတ်ဖဲနဲ့တော့အ ဲ့လမ်းကြောင်းကိုသွားတင်တယ်လို့ကျွန်မမြူဆပါဘူးဆိုပြီးနန်စီဘလူးစီကဝါရှင်တန်ပို့သတင်းစာကိုပြောပါတယ်။လက်ရှိနိုင်ငံရေးအနေအထားဟာသူကြုံမှုသမျှပဋိပက္ခအများဆုံးလားလို့မေးတဲ့အခါမစ္စဘလူးစီကဟုတ်တယ်လို့ဖြေပါတယ်။ဒီအခြေအနေဖြစ်လာတာဟာသမ္မတထရန့်နဲ့သူ့ဆိုအပြင်ကွန်ဂရက်လွှတ်တော်တွေကအားပေးအမြောက်လုပ်နေတဲ့ရီပက်ဘလီကန်တွေကြောင့်ဖြစ်တယ်လို့မစ္စဘလူးစီကပြစ်တင်ပြောဆိုပါတယ်။
ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေပိုပြော့ဆိုးလာနေတာကြောင့်ဗင်နီဇွဲလားမှာရှိတဲ့အမေရိကန်တန်ယုံကကြံနေတဲ့ဝန်ထမ်းတွေအလုံးတရင်ဒီဗင်ဘတ်ဒီမှာပြန်ခေါ်လာတော့မယ်ဆိုပြီးတော့အမေရိကန်ပြည်အောင်စုကပြောပါတယ်။တမန်နီကိုလတ်စ်မက်ဒူရိုကအမေရိကန်နဲ့တတ်တမန်ဆက်ဆံရေးဖျက်တောက်လိုက်ပြီးတော့တမန်ဒေါ်နယ်ထရမ့်ကလည်းအတိုက်အခံကောင်းဆောင်ဟွမ်ကွာဒိုကိုယာယီတမန်အဖြစ်တရားဝင်တိမှတ်ပြုလိုက်ပြီးတဲ့နောက်ရပိုင်းတွင်မှာပဲအမေရိကန်တန်ယုံကမရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေကိုကြံရည်လာမှပြန်ခေါ်ထားပြီးဖြစ်ပါတယ်။ဒီနေ့ဆိုရင်6ရက်ရှိလာပြီဖြစ်တဲ့ဗင်နီဇွဲလားနိုင်ငံလုံးမှာလှည့်စင်ပြီးပြတ်တောက်နေတာဟာအမေရိကန်ပြည်အောင်စုရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့တမန်မတ်ဂျူရိုကထက်ခါတလဲလဲဆွဆွဲပြောဆိုနေကြမှာပဲ။အမေရိကန်တန်ယုံကိုပိတ်တော့မယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ။လူသေဆုံးတာပဲလူရတာပဲရှိရဲဆွဲစင်းနေထွက်လာနေပြီမလဲ။ဆက်တွယ်ရေးခက်ခဲနေတဲ့အတွက်အတီးပြုလို့မရသေးပါဘူး။ဆက်စစ်တပ်အားပြတ်တောက်နေရတာဟာအမေရိကန်ပြည်အောင်စုနဲ့ဗင်နီဇွဲလားတိုက်ခိုက်တွေကစိုက်ဘာကနေတိုက်ခိုက်တာကြောင့်ဖြစ်တဲ့ဆိုပြီးတော့တမန်မတ်ဂျူရိုကပြစ်တင်ပြောဆိုထားပါတယ်။ယာယီတမန်ဖြစ်ကိုကြီးညာထားတဲ့ဝန်ကွာတို့ကတော့အစိုးရအချင်းပြတ်ခြားစားလာနဲ့လွဲမတဲ့စီမံခန့်ခွဲရေးတွေကြောင့်ခုလိုဖြစ်တာလို့ပြောဆိုထားပါတယ်။ပြည်ရင်းအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့အင်္ဂါညဘက်တနေ့ကိုတိုက်ရိုက်ဆက်လက်ကြိုးပြနေပါတယ်။ဒုတိယကမ္ဘာစစ်တွင်မြန်မာနိုင်ငံမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုဂုဏ်ပြုတဲ့အခမ်းအနားကိုမန္တလေးမြို့မှာဒီကနေ့ကျင်းပတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ကြွင်းရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPEA ရဲ့အစီအစဉ်ကတဆင့်အမေရိကန်စစ်တီတွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေကိုစကိုင်းတိုင်းဒေတာကြီးစာလီဒေတာတဝိုက်မှာမကြသေးမီကရှာဖွေတွေ့ရှိခဲ့တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ရုပ်ကြွင်းတွေကိုဘယ်သူဘဝဖြစ်တယ်ဆိုတာသိနိုင်ရေးခွဲခြားစစ်ဆေးဖို့အတွက်ဟာဝိုင်ယီပြည်နယ်မှာရှိတဲ့ DPAA ဓာတ်ခွဲခန်းကိုပို့သွားမှာဖြစ်ပြီးအဲ့ဒီပြန်လည်တည်ယူပို့ဆောင်တဲ့အခမ်းအနားကိုလည်းမန္တလေးပြည်ပဆိုင်ရာလေစိတ်မှာဒီကနေ့ကျင်းပပါတယ်။ DPAA အနေနဲ့မြန်မာနိုင်ငံမှာ2003-2004ခုနှစ်မှာရှာဖွေရေးအစီအစဉ်3ချိန်လုပ်ခဲ့ပြီး2013ခုနှစ်နဲ့2019ခုနှစ်တွေမှာ9ကြိမ်လုပ်ခဲ့တဲ့အကြောင်းဒုတိယကမ္ဘာစစ်တွင်မြန်မာနိုင်ငံမှာကြံရစ်ပျောက်ဆုံးပြီးတော့ရှာမတွေ့သေးတဲ့အမေရိကန်စစ်သည်632ဦးအခုအချိန်ထိရှိနေသေးတဲ့အကြောင်းအရင်လုပ်ခဲ့တဲ့ရှာဖွေရေးတွေရဲ့ဇာတ်လမ်းအရစစ်သည်14ဦးရဲ့ရုပ်ကြွင်းတွေကိုရှာဖွေဖော်ထုတ်ထားနိုင်ပြီဖြစ်ပြီးဖြစ်နိုင်ခြေအများဆုံးရှိတဲ့ရုပ်ကြွင်းတွေကိုဆက်ပြီးရှာဖွေဖော်ထုတ်သွားမယ်လို့လည်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှကြီးစကော့မာဆီယောကဒီရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုအခုအညီပေးမှုတွေအတွက်မြန်မာနိုင်ငံဆွေရနဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကလှိုက်လှိုက်လဲလဲကျေးဇူးတင်ပါတယ်လို့ပြောထားပါတယ်
။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံထွက်ရေးဘယ်လိုရှေ့ဆက်ဆောင်ရွက်မလဲဆောင်ရွက်ရမလဲဆိုတာကိုဆုံးဖြတ်ဖို့သုံးရတာမဲခွဲဆုံးဖြတ်မှုကိုဒီကနေ့ပြည်ထောင်လုံမှာစတင်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကပြည်ထောင်အဆွေရနဲ့ EU ရောကြရရှိထားတဲ့သဘောတူညီချက်အရာဝန်ကြီးချုပ်ထရီဆာမေရဲ့နောက်ဆုံးရအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့လွှတ်တော်အမတ်တွေမဲခွဲပေးကြမှာပါ။မေခရစ်ဆုံးဖြတ်မှုအပေါ်မှာကနေဦးကထောက်ခံမှုနည်းခဲ့ပေမဲ့တင်းလာနေမှာတော့ဝန်ကြီးချုပ်မေက Strasbourg ကိုသွားခဲ့ပြီးတော့ EU Commissioner မင်းကြီး Jean Claude Juncker နဲ့တွေ့ဆုံပြီးညှိနှိုင်းအဖြေရှာဖို့သဘောတူညီချက်တွေရခဲ့တာကြောင့်တိုက်ခိုက်မှုကိုသူစိတ်ပြောင်းအောင်လုပ်နိုင်ဖို့ညွှန်လင်းတဲ့အကြောင်းပြောဆိုခဲ့တာပါပြည်ထောင်ပိုင်းမြောက်အိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်တို့ကြားနေဆက်အရေးညှိနှိုင်းဆွေးနွေးဖို့အပအဝင်ကိစ္စရပ်တွေကိုဥပဒေကြောင့်အရမဖြစ်မနေလိုက်နာမဲ့အတိုင်းဆောင်ရွက်ဖို့ရွှန်ကားကပြောဆိုလိုက်တဲ့အကြောင်းထရီဆာမေးကပြောပါတယ်။ပြည်ထောင် EU ကနေထွက်မဲ့ Brexit က March 29ရက်နေ့မှာစတင်တည်ဝင်မှာဖြစ်တာကြောင့်သဘောတူညီချက်ဆိုင်ရာညှိနှိုင်းဖို့ပြည်ထောင်အတွက်ရက်အနေငယ်တာကျန်တာဖြစ်ပါတယ်ရှင်
။ဂျာမနီနိုင်ငံရဲ့ 5G ဆက်သွယ်ရေးအခြေခံစောက်အုံမှာယုံကြည်စိတ်ချရမှုမရှိတဲ့ကုမ္ပဏီတွေကိုအသုံးပြုမယ်ဆိုရင်အနာဂတ်ကာလမှာတရင်အချက်လက်အပြန်လန်ဖလေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ကဂျာမနီကိုတနင်္လာနေ့မှာသတိပေးလိုက်ပါတယ်။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့အလုပ်လုပ်ရင်အချက်လက်တွေပေါက်ကြားနိုင်ခြေရှိသလားဆိုတဲ့မေးခွန်းတွေထွက်နေချိန်မှာပဲအခုလိုသတိပေးလိုက်တာပါ။ဂျာမနီနိုင်ငံက Huawei ကုမ္ပဏီနဲ့လုပ်လို့မယ်ဆိုရင်ထောက်လိုင်းရေးဆိုင်ရာနဲ့တခြားတရင်အချက်လက်တွေအပြန်လန်ဖလေတာကိုအမေရိကန်ဘက်ကရှော့ချလိုက်နိုင်ခြေရှိတယ်လို့အမေရိကန်သံတမန်ကြီး Richard Grenell က ဂျာမန်စီးပွားရေးဝန်ကြီးပီတာအော့တ်မိုင်ယာစီတောက်ကြံတွေကပို့တဲ့စာထဲမှာသတိပေးထားတဲ့အကြောင်း The Wall Street Journal ကဖော်ပြပါတယ်။တန်မာဆက်သွယ်ရေးတွေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုမှာမဟုတ်ဘူးလို့ဂျာလီနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူက AFP သတင်းဌာနကိုပြောပေမဲ့ 5G ဆက်သွယ်ရေးကွန်ရက်လုံခြုံရေးပိုင်းနဲ့ပတ်သက်တဲ့သဘောထားကိုတော့အားလုံးသိထားကြပြီဒါပဲလို့ပြောပါတယ်။
တရုတ်နိုင်ငံနောက်ပိုင်းရှင်ကျန်းဒီတာကထင်းတဲ့ယူစကန်တွေဟာလူအတိုင်းဝိုင်းအတွက်မလိုတော့တဲ့တစ်ချိန်မှာတော့သူ့လူလူတဖြည်းဖြည်းပျောက်သွားပါလိမ့်မယ်ဆိုပြီးတော့တရုတ်ဆရာကပြောပါတယ်။အတော်မွေးဝမ်းကြောင်းပညာလေ့ကျင့်ပေးတဲ့စကန်တွေလို့အစိုးရကနာမည်တက်ထားတဲ့မွတ်စလင်တသန်းလောက်ကိုထင်းသိမ်းထားတဲ့စကန်တွေမှာအင်မတန်ဆိုးရတဲ့အခြေအနေဖြစ်နေတဲ့အကြောင်းပြောဆိုခဲ့ပြီးတော့ဖန်ထားတဲ့သူတွေကိုပြန်လွတ်ပေးဖို့အပါဝင်ထင်းသိမ်းရေးစကန်တွေကိုတီးခြားစုံစမ်းစစ်ဆေးမှုပြုလုပ်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုလသမဂ္ဂလည်းတိုက်တွန်းလိုက်ပါတယ်။ဝီဂါကာစင်းနဲ့တခြားလူနေစုမွတ်စလင်အဖွဲ့တွေကိုထိမ့်သိမ်းထားတဲ့စခန်းတွေနဲ့ပတ်သက်ပြီးတော့မိကန်ပါဝင်နိုင်ငံတကာအတိုင်းဝန်ကဆွေးနွေးမှုပေါ်ဖြေလျှော့အောင်လဲပြုကလှုပ်ဆောင်ပေးတာတခုမှမရှိတဲ့အကြောင်းပြည်ပဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ဆန်ဘရောင်းဘက်ကပြောပါတယ်တရုတ်နိုင်ငံရဲ့လူနည်းစုဘာသာဝင်တွေပေါ်မှာဆက်ဆံတဲ့တရုတ်မူဝါဒတွေကိုဝေဖန်ခဲ့ပြီးတော့တရုတ်နိုင်ငံဟာဘာသာရေးစစ်ထိုးနေတယ်လို့ဆွဆွဲခဲ့တဲ့ Brown Bag ရဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကဟောင်ကောင်မှာပြောဆိုချက်ပေါ်မှာတော့တရုတ်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ရှင်ကျန်းဒေသမှာထိသေးစခန်းတွေမရှိဘူးလို့တရုတ်ကော်မတီအစိုးရကအစတုန်းကညင်းဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဒီစခန်းတွေကမွတ်စလင်အစိုးရတွေနဲ့ခွဲထည်ရေးသမားတွေကိုတံပြန်နိုင်မဲ့အတက်မွေးဝမ်းကြောင်းပညာလေ့ကျင့်ပေးနေတဲ့စခန်းတွေဖြစ်တယ်ဆိုပြီးတော့ပြောဆိုထားတာပါ။ရှင်ကျန်းဒေသဟာတရုတ်ပိုင်ဖြစ်တယ်လို့ပြောဆိုထားပေမဲ့ရှင်ကျန်းဒေသခံတိုင်းဒေသအုပ်စုတွေကတော့သူတို့ရဲ့မွတ်စလင်ဘာသာတတ်ဝင်မှုတမူထူးခြားတဲ့ယဉ်ကျေးမှုနဲ့ဘာသာစကားတို့ပြောက်ကွယ်ရပြီးတော့စီးပွားရေးပိုကောင်းမှုတရုတ်နိုင်ငံတွေကတခြားနိုင်ငံတွေကိုပြောင်းရွှေ့ခွင့်လည်းမပေးဘူးလို့ပြောဆိုထားပါတယ်
။ဒီကနေ့ကဖြစ်တင်ခဲ့တဲ့မြောက်ကိုရီးယားရဲ့တာဝန်ပြည်ဒုံကြီးလူတည်စခန်းပြန်တည်ဆောက်နေတာကိုဂျိုရူးတပ်ပုံတွေကလည်းတွေ့ရပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့ဒုံကြီးဖြစ်တဲ့လူတည်ရေးစခန်းဆောက်တာကိုချင်းချင်းချင်းချင်းလှုပ်ဆောင်ဖို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကသတိပေးလိုက်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြကြသိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရသူတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကြိုးပမ်းမှုတွေကိုမြန်မာအစိုးရကထပ်မံပယ်ချလိုက်ပါတယ်။ဒါပေမဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာအစိုးရအနေနဲ့ ICC ရဲ့စုံစမ်းမှုတွေကိုသဘောမတူဘူးဆိုရင်တောင်းနိုင်ငံတကာအတိုင်းဝိုင်းကလက်ခံနိုင်မဲ့အစီအစဉ်တွေလိုအပ်လိမ့်မယ်လို့ထောက်ပြနေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမောင်ကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံဟာ ICC ကိုဖွဲ့စည်းပေးထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဥပဒေနဲ့မညီတဲ့လုပ်ရက်အဖြစ်လက်မခံနိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တာပါမြန်မာနိုင်ငံကလူခွေးရေးအခြေအနေတွေကို ICC ကစုံစမ်းဖို့ကြိုးပမ်းမှုဟာဥပဒေနဲ့မညီဘဲနိုင်ငံရေးအရာဖိအားပေးတဲ့လုပ်ရက်သားဖြစ်ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီဟာလက်မခံဘူးဆိုတာသူရစီအဲ့ဒီကတော့ ICC ကနေဒီကိစ္စကိုဟိုလေးလာတဲ့လို့တဲ့အခုလိုမျိုးမရှင်ဖွဲ့ပြီးတော့စစ်တာနဲ့ပတ်သက်ပြီးလဲကျွန်တော်တို့ကဒီဟာဥပဒေကြောင့်ရဒီဟာတရားမဝင်ဘူးဆိုပြီးတော့ကျွန်တော်တို့ပယ်ချထားတယ်လေ။ပြန်ချရတယ်ဘာလို့လက်မခံလဲဆိုတာ principle ရလက်မခံတာနံပါတ်၁ကတော့ principle ရနိုင်ငံတစ်ခုအပေါ်မှာမတရားလုပ်တယ်ဥပဒေကြောင်းရလဲဟိုကျွန်တော်တို့အာဒါနဲ့မဆက်ဟိုအဖွဲ့ဝင်လုပ်တဲ့နိုင်ငံရောဒီလိုမျိုးလုပ်မယ်ဆိုတာကပထမဆုံးနဲ့သူတို့ကြိုးစားတာလေဘာကြောင့်လုပ်ရလဲဆိုတာလည်းကျွန်တော်ကအားလုံးသိထားကြည့်တာတမ်းလေဘယ်ကြိုးရင်းကောင်းစီမှာလုပ်လို့မရဘူးအဲ့ဒါကြောင့်မို့သူတို့ရတဲ့နေရာကိုလုပ်မယ်ဆိုပြီးတော့ဖြစ်တာလေဆိုတော့ ICC နဲ့ပတ်သက်ပြီးတော့ဟိုသူတို့တတ်မှတ်ပြီးသားပဲသူတို့အဖွဲ့ဝင်ဖြစ်ရမယ်သူမဖြစ်လို့ကျရင်လုံခြုံရေးကောင်စီကနေပြီးတော့ပြောပြောင်းပြီးမှရမယ်ဆိုရှိတယ်လေဆိုတော့အဲ့ဒါဟာတွေကိုကြော်လွားလို့မရတာနဲ့ဒီကုဏ္ဏတော့ဒီလိုမျိုးဟိုဥပဒေကြောင်းရဟိုကျွန်တော်တို့တရားမဝင်နဲ့လုပ်ရဆုံးဖြတ်ချက်မျိုးကျွန်တော်တို့ကအဲ့အဲ့ဒါကြောင့်လက်မခံတာကျွန်တော်တို့က
တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေရှိရာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့တဲ့ ICC ကိုယ်စားလှယ်အဖွဲ့ရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ကမွတ်စလင်ထောင်ပေါင်းများစွာအိုးအိမ်ဆွန့်ထွက်ပြေးရတဲ့အထိစိုးဝါတဲ့လူခွေချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ် Rohingya sore atau nongo tiada wen lakukan matarai, nyaman soya garo, luhur cipah muriha, nengenaga sesuai ni dalam, soso wawa julungai ramai sijaune, soya gar sengan potong murine, julung duduk cugu ye juga ramai sijaune biasa tabare. Kula damga abis muzo hang kopi ane usangne, jekan bine jambe komision pawai ue luingaro, sengan sesuai muriha, nengenaga lakukan nainye cene niu cipu lure lu jambe ubare.
แต่จันทร์รุ่นนี้เนี่ยเราพิเคเรพิจารณาสงการเสรีบุรุษอัตเตสุลาปลุมาเนี่ยมาบ้าบ้าบุไปรุ่นนี้เนี่ยปลุกว่าสงการเมื่อสุริกิสามาตาลีเนี่ยในชุดองค์มาตุจาริตบ่บ้าแต่ยามยามานั่งอาศัยอะไรสงการเสรีบุรุษอัตเตสุลาอูและขันตบอตุเดตเวตัวตุจุดละตัวสงการนี้เอาไปทุกสุลาอูไปทาร์เลยพอเนาะเอร์อ่ะพี่ดีไซน์อะไรแล้วขันในเราตัวสงการเสรีเมื่อ อาจจะตัวชีเดนุยาวเลยที่ดียาวยาวเยี่ยยุกยาไลเนสุวิชีเนี่ยโอ้บีบีไซน์อะไรปลุกเสมาโอ้เป็นในงานอะไรเสมาเป็นพวกเสียเสมาลูกโยรำหูจีตัวจะอิมพิวนาจิลูกคอร์เรโฮอักรีดามัมโฮดีจารุเวมูจูนอทารุตุฮาเป็นปีจิมข่าวเป็นเคนโลนีรามาเชฟผู้สุราวตัวที่
ตัวเล็กขึ้นมาแบบนี้ลูกคุยลูกชาวดูดูพี่เดนี่มีอาเจนี่มาพูดอะไรต่อไปด้าวอ้าวมีมิงาโร่เนี่ยมาในงานยังลูกคุยเช่นนี้เนี่ยปัตตาบีในงานก็ยังสุดสุดจะดีกูเนี่ยมาสุยานี่เนี่ยยิ้มเป็นนิยมเนี่ยมาลงลาวพูดลูกเบียวอะไรในงานก็เนี่ยปูว่าสาวผู้ยังหิ้วจิ้มได้เลยในงานก็เนี่ยเล็กขึ้นท้าบีดอกแต่มาจ่าเลยสุดเช็ดดีเนี่ยเช็ดเลยขึ้นลงเนี่ยยังบีดอกดาวคู่กันนะแต่เนี่ยปัตตาบีดอก จำนวนที่อ่ะมันได้ก็เตรียมจ้าละอะไรลูกไหนมาในงานการเย่ปนัดที่อาศัยมือไปงูยันเลยว่ายินใส่หน้ามาชิบไปแล้วก็วงเงาเนี่ยมาคุณลาตาบีดอ่ะที่มีชีวิตมันลูกบาบูตัวบีเปียนเนี่ยมีมือเป็นเนี่ยเช่นนี้จะเกิดอะไรกูลายเอาส่งงานเนี่ยยันนี่อะไรมาผู้บังสาวเนี่ยผู้เชิงชีบาบีเลยแต่เนี่ยปัตตาบีดอ่ะเราเลี้ยงลูกเป็นมา
ยามานึงงานลูกคุยสายกุลาดมกับทุกคนเลยยังฮิลิกาเลยยามานึงงานลูกคุยชอบพูดเรื่องไอซีซีก็ส่งเสริมเสรีบุตรไต่ต้นท้าบาร์เลยแต่เป็นแม่เลี้ยงในโรงงานกุลาดมกับลูกคุยกังซีมาทุกคนเลยยังติดใจกูยามาเมียนกุลเลยอุจจมูทงาตุ้งยามารอยามานึงงานก็ไอซีซีมาเยี่ยยูโบจูเบมูรีเนต้าสูมูรีกูเล่นมาแข่งจังเปียสูตัวเขวารีเช่นมาสมองจับจักรราวาเช่ อ่ะคุณจะมาอุตส่าห์เล่นนี่เลยใช่ไหมเนี่ยมาในงานลูกคนยี่ชิ้นนี้เนี่ยเป็นเรื่องมีมังทุบยามเอลชาโมดคู่กูเนี่ยมาเยี่ยมเอลชาตัวเรื่องวาชิงตันดีซีก้าอเมริกันลูกต่อสาวมาสู้เวจิมบานิจาวาเลยแต่ในชีวิตเราเห็นจารีทรัพย์ใจยาเลยยังคันดีเนี่ยป่าวเองปรีบข้าพเจ้าเนี่ยที่ตาลีก้าลูกคนยี่ชิ้นนี้เนี่ยเป็นเรื่องจิมบานิจาวาเลยโอเคดีแค่น่าอูดีบามาจักสู้สุเรอเมริกันที่เราดูเนี่ย
โอเคดีแค่นั้นอูดีบามาจักสู้สุเรอเมริกันที่เราดูเนี่ยกันนี่ด้านในงานนี้มาชีเร่มุสลิมพวกสิสกุลกุยตาเร่ดีทุกคนเลยยืนลุกชาร์เร่พวกนี้ดีอ่ะสมัครเราดูวิโรจิมบาลาชิบาร์เร่ดีแค่นั้นเองดีกว่าอยู่เจ้าก็รู้จะใครมีเรื่องจะไปมาชีเร่ดีไปเนี่ยชีเร่รู้เห็นจะทุกคนเลยทุกที่เร่กิจการก็เช่นลุกชาร์เร่ยูนิโอต้องตัดชั่งมุชเร่สุราหูอเมริกันเทนต์ดอกาเล่ออลุดอนมีดูดีมาคิวเปโบด้วยต้องสู้จาร์เร่ลุกชาร์มุชิบาร์เร่ development Oregon institute for business development အဖွဲ့ကပုဂ္ဂတဖြစ်တဲ့ဥရွှေမောင်ကိုကျွန်တော်မေးကြည့်ပါတယ်သူကသူဒီနေ့ခန္ဓာကျင်းပါတာနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာအတိအကျเนาะကျွန်တော်ညှင်းပန်းနေဆက်ခံရတယ်ကျွန်တော်တချင်းရိုဟင်ဂျာကရင်ချင်းကကိုယ်စလေတွေအားလုံးနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ကဒီမှာစုပေါင်းအပြီးရှာဖို့တဲ့ဒီမှာလာပြီးမှစုရတာဖြစ်ပါတယ်အခုတော့ကျွန်တော်တို့တော့ဒီကဒီ congressman တွေဆင်းနေတယ်မတွေ့ရသေးဘူးဟိုအခုချိန်နောက်ပိုင်းမှာကျွန်တော်တို့ကဒီခန်းလာပြီးတာနဲ့ကျွန်တော်အဲ့ဒါတွေတွားပြီးမှသူတို့နဲ့တွေ့ဆုံပြီးတော့လိုအပ်တာလေးတွေကိုရှင်းပြဖို့ရှိပါတယ
်ဒါကတော့ဥရှင်မောင်ပြောပြသွားတာပါဒီခန်းလာမှာဆော့ဆော့ပိုင်းကျွန်တော်ပြောသလိုပဲရိုဟင်ဂျာအရေးဒီရခိုင်ပြည်ပခကိစ္စတွေပုံပဲနဲ့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စတွေကိုလည်းသူတို့မိပေါင်းထုတ်ပြကြပါတယ်သူပြတော့ဒီကချင်ပြည်နယ်မှာဖြစ်နေတဲ့အကျက်တဲတွေနဲ့ပတ်သက်ပြီးတော့လည်းကချင်ရေးလုံကြားသူတွေကျွန်တော်တွေ့ပါတယ်ဟိုကချင်မျိုးသားအဖွဲ့အစည်းကကိုစွန်းအောင်ကတာဝန်ရှိသူတွေဖြစ်တဲ့ကိုစွန်းအောင်ကလည်းဒီနေ့ခန်းနားနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ဒီအပြစ်ခံရဆဲမှုတွေထားနေပြီနဲ့ဒီလိုဖြစ်နေတယ်ပြီးရင်ကျွန်တော်တို့ရဲ့ကချင်အမျိုးသားအမျိုးသမီးအကောင်ကလေးတွေကအပေါင်းလုံးဒုက္ခရောက်နေတဲ့အချိန်မှာဒီကူညီမဲ့သူကမရှိဘူးပြီးရင်
အဲသူတို့ရဲ့ဒုက္ခတွေအကုန်လုံးအတွက်ကျွန်တော်တို့သူတို့မပြောနိုင်တဲ့စကားလုံးသူတို့မပြောနိုင်တဲ့အကျိုးကိုနေရာမရှိတဲ့အတွက်ကြောင့်ကျွန်တော်ကိုးစားအနေနဲ့ငါလာပြီးတော့ပြောချင်းဖြစ်တယ်ဒါတော့ကချင်ယူတာအခွင့်အရေးကကိုဆွနော်ကနေပြီးတော့ဒီနေ့ခန်းနာကိုလာတာနဲ့ပတ်သက်ပြီးတော့ရှင်းပြသွားတော့ပါခင်ဗျာအဲ့တော့သူတို့အဓိကတောင်းဆိုတာကတော့ဒီအမေရိကန်အောက်လွှတ်တော်က
ကျန်းမာရေးတမှာဖြစ်တဲ့ပြည်ပခါတွေကကျွန်တော်စိုက်လူမျိုးတုံးသက်ချက်မှုဖြစ်တယ်လို့ပြောပေမယ့်အမေရိကန်အောက်လွှတ်တော်ကဒါကိုအတိအမှတ်ပြုပြီးတော့ရေးယူဖို့အထက်လွှတ်တော်ကလည်းအောက်လွှတ်တော်နီးတူအတိအမှတ်ပြုပြီးတော့မြန်မာအစိုးရခေါင်းဆောင်တွေပေါ်မှာထိထိရောက်ရောက်ရေးယူဖို့ဆိုပြီးတော့သူတို့ဒီတောင်းဆိုတဲ့လှုပ်ရှားမှုစပြီးတော့လှုပ်ကြတာပါခင်ဗျာကျွတ်တော်ဆောက်ရှိမှာကိုရင်သွားရ ကိုပြန်လည်ရုပ်သိမ်းတာနဲ့ရွှေပြောင်းအားဖြင့်နေတာတွေနဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာအစိုးရတပ်စခန်းကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကစီနင်းတိုက်ခိုက်ခဲ့ပြီးလက်နက်ပစ္စည်းနဲ့စစ်တုံးပန်းတချို့ဖမ်းဆီးခဲ့တယ်လို့ AA အဖွဲ့ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေဘက်မှာ AA တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားအရှိန်မြင့်နေတဲ့တိုက်ပွဲအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်။ရခိုင်ပြည်နယ်ပုံလူကျုံမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်မှာဒီကနေ့မှလည်းမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ကြောက်တော်မြို့နယ်ကန်ဆောက်ကြီးရွာတန်ကန်တော်တပားကမိပါတယ်
။ဒီနေ့ရောမြန်နဲ့ပိုက်တယ်ခင်ဗျာ။မြန်နဲ့စင်းနဲ့ပိုက်တာကြီးလဲကြည့်ရင်ဒီနားငါပံကိုတိုင်ရင်းကနေလမ်းကြီးနဲ့ထူတယ်။နည်းနည်းလည်းဘုံကြီးတယ်။ဒီနားဟောဘာမှတော့မဟုတ်ဘူး။ဒီနားကပြင်းမှလာတော့မြင်တယ်
။ကြောက်တော်မြင့်နယ်ဆက်ဘုတ်တော်ကျေးရွာတောင်တန်းဆက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့လည်းမိတ်ကြပါရတယ်။တချိန်တည်းမှာပဲချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်ကတပ်မတော်တိုင်ရင်963အခြေပြုတဲ့တပ်စခန်းကိုအေအေတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စစ်ပစ္စည်းအမြောက်များပါဝင်တပ်မတော်စစ်တုပ်ပန်း12ဦးကိုလက်ရဖမ်းဆီးရရှိခဲ့တယ်လို့အေအေပြန်ကြားရေးဌာနကနေမလ17ရက်စွဲနဲ့သတင်းထုတ်ပြန်ထားပါရတယ်။ပလောဝမြို့နယ်ပြီးချောင်းတီတပြန်ဆူရွာမှာစကခငါတောက်ခံဂွားချီဆိုင်ခမရ963တပ်စခန်းကိုမလ9ရက်နေ့မှာအေအေဘက်ကတိုက်ခတ်ခဲ့တာဖြစ်ပြီးထိခိုက်မှုအခြေအနေကိုတော့စစ်တပ်နဲ့နီးစပ်တူရဲချောင်းဝတေရခန်တို့ကအခုလိုပြောပါရတယ်
။ကျောင်းတင်တို့တက်တုံးကိုတခါတင်တို့အေအေကဝင်ရောက်ဒီလိုသိမ်းဆီးလိုက်တယ်လို့သိရတယ်။မ963ပြင်းရင်နဲ့မလင်းပြင်းရင်လို့သိရတယ်။လက်နေပြီးကတော့အများအများရသွားတယ်လို့သိရတယ်။ဟိုမို့အချင်းကောင်းတော်ကနခုငယ်ဒီဟာမိုးတော်ကစစ်ကြီးသွားလေလို့ပြီးရတယ်ခေတ္တရာလောင်ကြီးကိုဟဲ့တာသူရောအိမ်ထုတ်သွားတယ်လို့ပြီးရတယ်ရခိုင်ကျမလို့အေးကတော့
လက်ရှိတိုက်ပွဲဖြစ်ပွားရာဒေသမှာသမ္မတော်ကအင်အားပြည့်တင်းထားပြီးနိုင်မြရှင်းလင်းရေးလှုပ်ဆောင်နေစေလို့လဲအဆိုပါဒေသခံကပြောပါတယ်ဒီတော့တွင်ကြောက်တော့ဒေသဘက်မှာလဲအေးလက်နက်ကန်တပ်ဖွဲ့တွေကရဲစခန်းတွေကိုစီးနင်းတိုက်ခိုက်လာပြီးနောက်ပိုင်းရဲကင်းစခန်းတချို့ကိုပြန်လည်ရုပ်သိမ်းတာတွေရှိလာတယ်လို့ကြောက်တော့ဒေသခံကိုကျော်လှိုင်းမြင့်ကပြောပါတယ
်။ကြောက်တော့မြို့နယ်မှာဟိုတင်မရေကင်းဖို့အဲ့ဒီရေကင်းကိုရုပ်ပြီးတော့ဒီစီရင်ကြီးကဒီကြောက်တော့မြို့မှာရဲစခန်းပေါ်ထားတယ်။ဒီမင်းပြမျိုးရေတန်းမြောက်ရေတခြားရေကင်းစခန်းတွေကိုလည်းဒီမြို့နယ်မှာပူပေါင်းလို့ခေါ်တဲ့ထားတာတွေရှိတယ်လို့ဒီရုပ်တရုပ်စခန်းတိုက်ခိုက်ခံရပြီးနောက်အဲ့ဒီလိုဖြစ်တော့တာဖြစ်ပါတယ်။
တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့သမ္မတဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုသမ္မတသတင်းမှပြန်ကြားရေးအဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ကျော်ရွှေစုခွေရှိသူကိုအကြိမ်ကြိမ်ဆက်သွယ်ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။မလ9ရက်နေ့ညနေပိုင်းကလည်းရခိုင်ပြည်နယ်ပုံလူကျုံမြို့နယ်ရူတရုတ်ရဲစခန်းကိုရခိုင်တပ်ဖွဲ့အေအေဘက်ကတိုက်ရန်လုံရင်နဲ့ဝင်ရောက်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်ကိုကြာဆုံးခဲ့ရတဲ့ကြောင်းသမ္မတဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်သမ္မတနဲ့အေအေကြားတိုက်ပွဲတွေအချိန်မြင့်ဖြစ်ပွားလာသလိုပလောဝမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံကြေးရွာကတထောင်နီးပါးစစ်ပေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်။ဒါအပြင်မြို့နယ်တချို့ကရက်ကြီးအုပ်ချုပ်ရေးမှုတွေတာဝန်ကလည်းနှုတ်ဆက်သွားကြသလိုရဲကင်းစခန်းတချို့လည်းရုပ်သိမ်းထားရတဲ့အခြေအနေထိဖြစ်ပွားနေတာကြောင့်ဒေသခံတွေသက်လုံခြုံရေးသွားလာရေးနဲ့လူမှုရေးလုပ်ငန်းတချို့ရပ်ဆိုင်းသွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။မြန်မာငြိမ်းချမ်းရေးကော်မရှင်အနေနဲ့ NCA ပြည်မရနိုင်ကြသေးတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတယ်လို့ပြောဆိုနေပေမဲ့လည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တမ်းပလောင်တပ်ဖွဲ့ TNL မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ကိုကန်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
ရခိုင်ဘက်မှဇက်တိုက်ဖြစ်ဆိုသလိုဖြစ်နေတဲ့တိုက်ပွဲအခြေအနေကိုနိုင်ကွင်းအင်စုံစမ်းတင်ပြခဲ့တာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါရစေရှင် တနင်္ဂနွေနေ့မနေ့အစောပိုင်းမှာပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းကဘိုရင်737မက်ဆိတ်ဟာပြီးခဲ့တဲ့လတွေကပဲအင်ဒိုနီးရှားမှာပြတ်ကျခဲ့တဲ့လေယာဉ်နဲ့အမျိုးအစားတူတဲ့အတွက်လေယာဉ်ရဲ့လုံခြုံရေးပိုင်းကိုမေကွန်ထုတ်စရာတွေဖြစ်လာစေပါတယ်။ဒါကြောင့်ကမ္ဘာတစ်ဝှမ်းကလေကြောင်းလိုင်းတွေမှာဘိုရင် 737
ပြည်ခဲ့တဲ့တရင်းငွေနေကအီသီယိုးပီးယားနိုင်ငံမှာဘိုရင်ခွန်သုံးခွန်မက်စ 8လေယာဉ်ပြတ်ကျပြီးတော့လူတရ900ခန့်ဦးသေဆုံးခဲ့ရတဲ့ပေါ်ကမ္ဘာတစ်ဝှမ်းစိတ်မကောင်းဖြစ်နေခြင်းပါပဲ။လေယာဉ်စတင်ပြန်လာပြီးမိနစ်ပိုင်းအကြာမှာလေမိုးစီကပါကြောင့်အရေးပေါ်အချက်ပြခဲ့တယ်လို့ဆိုတာကိုကြွမ်းကျင်သူတွေဆွေးနွေးနေပါတယ်။
I'm told by those who've flown it, it's very nice to fly. The airlines love it. It's 14% more efficient.
ဘိုးရင်ကုမ္ပဏီကအမေရိကန်လေကြောင်းဦးစီးဌာနFAAကတတ်မှတ်ထားတဲ့လုံထုံးလုံနည်းတွေအတိအကျလိုင်းနာခဲ့တာပါသူတို့ထုတ်တဲ့ပုံစံအတွက်အသိမပြုလက်မှတ်လည်းရထားပါတယ်တတ်မှတ်ချက်တွေအားလုံးကိုလည်းလိုင်းနာပါတယ်ဆိုတာကိုလည်းလက်တွေ့ပြသခဲ့ပြီးပါပြီအခုဖြစ်တဲ့မတော်တဆမှုဟာပြီးခဲ့တဲ့အောက်တိုဘာလမှာဂျပန်ပင်လယ်ထဲပြတ်ကျလို့လူပေါင်း
180 ဆောင်းဖြစ်ဖြစ်ပါတယ်ဒါကြောင့်မလို့လင်းပြတ်ကျဖို့ဆိုတာအချက်လက်တော်များများကြောင့်ဖြစ်နိုင်ပါတယ်ဒါပေမဲ့အဲ့လိုမျိုးအလားတူဖြစ်ပျက်တွေကရလာတဲ့သတင်းအချက်လက်တွေကိုခြေခံပြီးတော့လင်းပြတ်ကျရတဲ့အကြောင်းရင်းကိုကောက်ချက်ဆွဲလို့တော့မဖြစ်ပါဘူး
အင်ဒိုနီးရှားနိုင်ငံကလည်းအောက်တိုဘာလကလေယာဉ်ပြတ်ကျတဲ့အကြောင်းရင်းကိုအခုတည်းမဆုံးဖျားသေးပါဘူး။တပင်မဲ့လည်းအဲ့ဒီမတော်တဆမှုဖြစ်ပြီးနောက်ပိုင်းဘိုရင်ကုမ္ပဏီကလေယာဉ်ရဲ့အာရုံခံကိရိယာကထုတ်ပေးတဲ့မာရွန်းတဲ့အချက်အလက်တွေကြောင့်လေယာဉ်အလိုအလျောက်ရုတ်တရက်ထိုးစင်းသွားတာမျိုးဖြစ်နေတဲ့အကြောင်းလေကြောင်းလိုင်းတွေကိုသတိပေးစာပေးဖို့ခဲ့ပါတယ်။အဲ့ဒီလိုအခြေအ
in all the modern airplanes to fly.
Don't you buy a better business? Need the Mirage 737 mobile. Time Mayone the Chelle Grillo Timbido, Computer Riga Bebure, Chedigu, the Muri Wimbido, Pierce Lomia, Lutare Senegu, Tessi Biandani, Kimi Lini Aluma, Tedon Tabare. Taga, artificial intelligence, Lucore, Computer Nyay do Chow, Nikoni, a mobile. The Chos Lady, my Luri Becca Wimbido.
အမန်ဒီကိုပြင်လို့မရအောင်လှုပ်ထားရီတမမဟုတ်လူတွေဘက်ကတခုခုတံပြန်လှုပ်ဆောင်လို့မရအောင်လှုပ်ထားရီရှိတဲ့ဆိုတာကိုပြောတာပါတခါတလေမှာအခြေအနေတွေကိုလေမှုတွေဝင်ထိန်လို့မရအောင်ဒီစနစ်ကဟန်တာထားတယ်လို့ထင်ပါတယ်ပိုရင်းခွန်တုံးခွန်အမျိုးအစားလေယာဉ်တွေကိုတထောင်900ကျော်ဆက်ခုနှစ်ကမှစပြီးတော့မိတ်ဆက်ခဲ့တာဖြစ်ပြီးကမ္ဘာတဝန်းလုံးအတုံးများတဲ့ခီးတဲ့တင်လေယာဉ်လည်းဖြစ်ပါ
ာပါ။ Ethiopia နိုင်ငံမှာလျှင်ပြတ်ကျခဲ့ပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာတော့ Foreign Company ရဲ့ Stock Share စီးကွက်တွေ30ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။ပြေရရည်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်ပြေရအမေရိကန်အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလိုအီးမေးလ်လိပ်စာ bamis@voanews.com ကိုလည်းရေးသားပေးပို့နိုင်ကြပါလိမ့်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ12ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19:25:32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ပါတယ်။အခုည9:00ခွဲကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်နှစ်ခုတည်းကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုမစတင်ခင်မှာတော့အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း50ကျော်ကယာယီသမ္မတအဖြစ်တည်မှတ်ပြုထားတဲ့ဟွန်ဂွာယီဒိုနဲ့ဗင်နီဇွဲလားသမ္မတနီကိုလက်မက်ဒူရိုတို့ကြားအာဏာလုံဆော့ဖွဲ့ပေါ်မှာဝါရှင်တန်နိုင်ငံရဲ့တိုင်ဝိုင်းကတိုးပြီးတော့အာရုံစိုက်လာနေပါတယ်။သမ္မတမက်ဒူရိုအာဏာဆုံးမှုနောက်ဆုံးအချိန်ရောက်နေပြီးရပ်ပိုင်းမဲ့ခံတော့မယ်လို့အမေရိကန်ယာရှိတွေကယုံကြည်ထားကြပါတယ်။ဒါပေမဲ့လည်းရေနံတွေထွက်ပြီးမဲ့စီးပွားရေးချွတ်ချုံကြပြီးစီးရင်ငမ်းမှုမှုတွေနဲ့ပြည်ပကိုလူတွေစုလိုက်ထွက်နေတဲ့ဗင်နီဇွဲလားနိုင်ငံရေးမှာအမေရိကန်ပြည်ထောင်စုဘက်ကစီးရီးယားဂျာဝင်ဖြစ်ရှင်းတာမျိုးဖြစ်နိုင်ကြေကိုတော့မရှိဘူးဆိုပြီးရှော့ပေါ်ပြောဆိုနေကြတာပါ။တိုင်းပြည်တော်ကထွေထွေအောင်ကြောင်းမှုကြီးပြန့်နှံ့ပြီးအစကတည်းကကြက်တဲပေါင်းစုံရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံမှာပြည်သူ3,000ကျော်တိုင်းပြည်ကနေထွက်ခွာပြီးလူသားချင်းစာနာမှုဆန်ရဘေးဒုက္ခအန္တရာယ်ဇိုးကြီးကိုရင်ဆိုင်နေရပါတယ်။လက်စမီရကြမှာလေမိပြန်လာစီကြမှာလေလို့ကာရာဂက်စ်မြို့ကန်သူပြောဆိုသမ်းမှာလက်ဝဲဝါဒကိုယုံကြည်လိုက်နာခဲ့သူဟီကိုချာဗက်စ်ရဲ့မူဝါဒတွေကိုဆက်ခံခဲ့တဲ့သမ္မတနီကိုလက်စ်မက်ဒူရိုကတော့သူ့နိုင်ငံကြုံနေရတဲ့ခက်ခဲတွေအတွက်အမေရိကန်ပြည်ထောင်စုကိုပြစ်ဖို့ပါပဲ
။သမိုင်းတလျှောက်နှစ်ပေါင်း200အတွင်းဗင်နီဇွဲလားရင်ဆိုင်ခဲ့ရတဲ့အမေရိကန်ရင်းရှင်တွေရဲ့ကျူးကျော်မှုတွေထဲမှာဒီတစ်ချိန်ဟာအဆိုးဝါးဆုံးပါပဲ
။အမေရိကန်အင်ဂျီတော်မျိုးသားလုံးကျော်ရဲ့အကြံပေးဂျွန်ဘော်ဒန်ကတော့မဒူရက်ရှိရလာလာနဲ့ပတ်သက်လို့တင်းကုန်နေနေက ABC ရုပ်သံကိုအခုလိုပြောပါတယ
် I hope his future consists of living on a nice beach somewhere
ဗင်နီဇွဲလားနဲ့ဝေးတဲ့ရက်ကတာယာတဲ့ပင်လယ်ကမ်းကြီးတစ်ခုခုမှာသူမကြခင်သွားနေတော့မယ်လို့ကျွန်တော်မျှော်လင့်ပါတယ
်အတိုက်ခံကောင်းဆောင်ယာယီသမ္မတအဖြစ်ဒီမဲ့ပြုခံထားရတဲ့ One Guido တိုင်းပြည်ကိုဥဆောင်လာနိုင်ခြင်းနဲ့ပတ်သက်လို့လဲဂျွန်ဘော်ဒန်ကအခုလိုပြောပါတယ
် There are countless conversations going on between members of the National Assembly and members
ဗင်နီဇွဲလားတို့အမတ်ယူနေဗင်နီဇွဲလားစစ်တပ်တပ်ဖွဲ့တွေကြားမှာဖြစ်လာတဲ့အခြေအနေနောက်စစ်တပ်ကအတိုက်ခံကိုဘယ်လိုပြောင်းပြီးထောက်ခံမှုပေးမလဲဆိုတာတွေအချိန်မောင်းမရေမတွက်နိုင်အောင်ဆွေးနွေးညှိနှိုင်းနေကြပါတယ်ဂွာဒိုအတွက်အခွင့်အလမ်းကောင်းတွေရမယ်အချိန်လို့ကျွန်တော်ထင်ပါတယ
် Republican ထက်လို့တော့အမတ်မာကိုရူဘီယိုတို့လိုအမတ်တွေကဗင်နီဇွဲလားပြည်သူတွေကိုခင်ဗျားတို့ရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီပြန်လည်တည်ဆောက်ရေးတိုက်ပွဲကကျွန်တော်တို့ရဲ့တိုက်ပွဲပါလွတ်လပ်တဲ့ကဘာခင်ဗျားတို့ကိုပြစ်မထားပါဘူးဆိုပြီးထောက်ခံပြောဆိုနေပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်ဘော့မန်နန်ဒက်စ်ကလည်းအခုလိုပြောပါ
တယ် If you want a future
ဒူရိုဆိုရနဲ့အစိုးရအဖွဲ့ဝင်ရာရှိတွေကိုပြောကြပါတယ်ဗင်နီဇွဲလားရဲ့အနာဂတ်ကိုတည်ဆောက်ခြင်းနဲ့ကဘာမှာဗင်နီယာရောက်ရောက်နောက်ကလိုက်ပြီးဒဏ်ခတ်မဲ့အမေရိကန်ရဲ့အရေးယူမှုတွေကကင်းလွတ်ခြင်းလေဆိုရင်တရားဝင်ယာယီသမားဖြစ်တဲ့ဟွန်ဂွိုက်ဒိုကိုအတိအမှတ်ပြုလိုက်ပါသေဆုံးတဲ့လောရည်တွေကိုဆွတ်လွတ်ဖို့လိုပါတယ
်မက်ဒူရိုဆိုရအပေါ်မှာသမ္မတထရန့်ဆိုရရဲ့ပိတ်ဆို့တံခတ်မှုတွေကိုဒီမိုကရက်အမတ်တော်တော်များများကထောက်ခံကြပါတယ်ဒါပေမဲ့လည်းစီရီးယားဂျာဝင်ဖြစ်ရှင်းမှုဆိုတာမဖြစ်သင့်ဘူးဆိုပြီးအကြံပေးပြောဆိုနေကြပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်ထင်ခိန်းကအခုလိုပြောပါတယ
် Loose talk about military action actually cements and emboldens
CIA ဝင်မယ်ဆိုတာမျိုးအရန်ကရောပြောနေတာတွေကအာဏာရှင်တွေကိုပို့ပြီးခြေကုပ်ယူနိုင်အောင်ခိုင်သွားအောင်တွန်းပေးလိုက်သလိုဖြစ်ပါလိမ့်မယ်ကျွန်တော်တို့စိတ်ဝင်စားတာကဗင်နီဇွဲလားပြည်သူတွေအတွက်ငြိမ်းချမ်းရေးလွတ်မြောက်မှုနဲ့ဒီမိုကရေစီအတွက်တတ်တတ်ပ
ါဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်ထုကိုယ်စားလှယ် Elliot Abrams ကအမေရိကန်ပြည်ထောင်စုဘက်က CIA ဂျာဝင်မှုစဉ်းစားမထားတဲ့အကြောင်းနဲ့အခုဆောင်ရွက်ချက်တွေကလည်းဒီလိုရည်ရွယ်လွတ်ဆောင်နေတာမဟုတ်တဲ့အကြောင်းပြောဆိုသွားပါတယ
်။
ပြီးခဲ့တဲ့လတုန်းကအင်ဂျီရိုမှာပြောဆိုခဲ့တဲ့အချိန်လုံးကတော့အမျိုးသားလူမျိုးရေးချန်ပေဂျွန်ဘော်ဒန်ကဗင်နီဇွဲလားရင်းနဲ့ပတ်သက်ပြီးသမ္မတထရန့်အနေနဲ့ရွေးချယ်စရာနီလန်အားလုံးကိုစဉ်းစားနေတယ်လို့ပြောဆိုပါတယ်။ဒ ဒါပေမဲ့လည်းတနင်္ဂနွေနေ့က ABC ရုပ်သံနဲ့ပြောဆိုရမှာတော့ဖြစ်လာနိုင်ခြေတွေနဲ့ပတ်သက်ပြီးတစုံတရာကြိုတင်ခန့်မှန်းဖို့ကိုသူကညင်းဆိုသွားပါပဲ။ဘာတွေဖြစ်လာမလဲစောင့်ကြည့်ကြတာပေါ်လို့သာပြောဆိုသွားကြမှာခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တက်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ဦးဆောင်ဆွေးနွေးပေးမဲ့ကိုသားညိုဦးနဲ့အတူမဆုမွန်စီစဉ်ထုတ်လွှင့်ပေးမဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင
်။မြန်မာကခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့အဂတိတိုက်ဖြတ်ရေးအတွက်ဘလောက်များမျှော်လင့်စရာရှိနေပြီလဲ။အဂတိလက်စားမှုတွေနဲ့တိုင်ကြားခံခဲ့ရတဲ့ဒီတိန်းသာကြီးတိုင်ဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတော့အမှုဖွင့်ရေးလာပြီးဖြစ်ပါတယ်။ဆယ်စုနှစ်တွေနဲ့ချီအောင်လို့ဒီမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစင်စစ်မှာလက်ပေးလက်ယူမှုတွေနဲ့အသားကျနေတဲ့မြန်မာလူ့ဖွဲ့စည်းမှာဒါဆန်နမူနာပြလောက်ရတစ်ခုလိုမျိုးအပြောင်းလဲတစ်ခုရဲ့အတွက်မျှော်လင့်စရာတွေများဖြစ်လာပြီလား။ကျွန်တော်သုံးသပ်ဆွေးနွေးသွားကြဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ရှင်းနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်။နောက်တူကတော့ဒီတန်လွေနိုင်ငံသားစွမ်းရည်နှစ်တင်အစီအစဉ်ကဘုတ်အဖွဲ့ဝင်ဖြစ်တဲ့ကုဆန်ဒီဖြစ်ပါတယ်နှစ်ဦးစလုံးဒီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ရင်းဆုံးရှစ်နေဦးသိန်းတန်းဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ပြောရမယ်ဆိုတော့ energy အစိုးရလက်ထက်မှာဒါဆိုရှင်ဒီနိုင်ငံရေးအရာအဆင့်ကြီးကြီးတာဝန်ရှိတဲ့နိုင်ငံ political appointee တယောက်ကိုပထမဆုံးအရေးယူလိုက်တယ်လို့ပြောလို့ရပါတယ်ဒီပေါ်မှာကျွန်တော်တို့တုံ့ပြန်တယ်လူလူကြားတွေကမျိုးမျိုးကြားပါတယ်အားရသူတွေလည်းရှိပါတယ်ကျင်းနဲ့အားရမှုရှိကြတယ်နောက်တချို့အားများတဲ့သူတွေလည်းရှိတယ်ဆိုလိုတာကကြော်စောသတင်းထွက်နေတာတလောက်ကြာပြီခုမှရေးယူရသလားတခြားကြော်စောသတင်းရှိတဲ့လူရောမစုံစမ်းဘူးလားဒါမျိုးတွေဖြစ်နေကြတယ်အားရသူအားမရရှင်းနေဦးသိန်းတန်းဦးရဲ့အမြင်သိကြပါတယ်ခင်ဗျာဒီအချိန်ဒီပေါ်
ကျွန်တော်ကတော့ကျင်းနဲ့အားရတယ်လို့ပြောရပါမယ်ဒါအခုဒီအားရတယ်လည်းဓာတ်မှုတိုက်ဖြတ်ရေးကော်မရှင်ကကြိုင်တယ်ခဲ့တယ်ဆိုပါတော့အတော်ကြီးရဲ့ငားလို့ပြောရမှာပေါ့နော်ဒါအရေးတဲ့ကြီးပါလေဟိုသတင်းထွက်နေတာကြာပြီဆိုရင်လည်းကျွန်တော်တို့ကအာနာယပါတီတရက်ကခုပါတီတွေကအကြီးကဲတယောက်ပေါ့နော်ကိုအရေးဆွဲဖို့ဆိုတော့ရုံတစ်ဖြစ်မဲ့တော့မဖြစ်နိုင်ဘူးပြဒါကကျွန်တော်တို့ကြည့်ကြည့်ရမယ်ကျွန်တော်ရှေ့သွားခဲ့တဲ့ဥဒိသိန်းဆိုတာလက်ထက်မှာကျုံပြခဲ့တဲ့ပြဿနာတွေအများကြီးရှိတာပဲဘယ်တော့မှဗာအများကြီးပြတယ်နိုင်ငံရေးအရာတို့သဘောထားကွဲလွဲတဲ့လူတွေကိုဒါလင်တို့ကအပြစ်ရှာပြီးတော့မဖြစ်ဟုတ်တဲ့ဝေဒီလေးနဲ့တရားဆွဲတာစီရဒါမျိုးတွေအများကြီးပဲအခုနောက်အစိုးရတက်လာတယ်ကျွန်တော်တို့ဝေဒီကိုဒီပြန်ပြီးတော့အစ်ကြပြန်ဆက်နေရတယ်အဲ့နေရာတွေအများကြီးပဲဆိုတော့အဲ့ဒါတွေနဲ့စာရင်အန်ဒီအစိုးရဟာဒီလိုအစိုးရပီပီရိုးရိုးဖြောင်းဖြောင်းနဲ့ဒီကြောသားရင်နာမကွက်ကြဘူးအခုစောင့်တယ်ဆိုကျွန်တော်ထင်တယ်ဗျဒါကြံတဲ့လူတွေရှိတယ်ဆိုတော့ဒါလည်းလာပါတယ်ကျွန်တော်တို့ပြောနေတယ်မကြခင်ပါပဲဒီအကောင့်ထဲနဲ့တခုရှိတယ်ကော်မရှင်နဲ့လောက်ရတာဖြစ်တဲ့အခါကျတော့ဥတွေအနေအညီတဲ့လိုက်နာရတယ်အချက်လက်ခိုင်မာဘူးလေလို့အဲ့ဒီအချိန်မှာဖြစ်တော့ကျွန်တော်ကတော့ထောက်ခံတယ်ပဲ
ဟုတ်ကဲ့ခင်ဗျခုနကဦးသိန်းသံကိုပြောသွားတဲ့အချိန်မှာကိုနိုင်ငံရေးပါတီဝင်ချင်းချင်းရေးယူတာပေါ့နော်အာဆင်မပြေအခုကျွန်တော်တခုနေနဲ့ထောက်ပြချင်တာကဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်ကော်မရှင်နဲ့ပတ်သက်လို့ဥပဒေမှာအခန်း7အထွေထွေမှာ65ကာကြီးထဲမှာလေနိုင်ငံရေးရာထူးလက်ရှိဖြစ်သူကိုတရားစွဲဆိုရန်ဖြစ်ပါကပြောင်းစုဆွေးနွေးဖွဲ့ရဲ့သဘောတူညီချက်ဖြင့်ကော်မရှင်ကထုတ်ပြသောကြိုတင်ခွင့်ပြုချက်ရယူရမည်လို့ဆိုထားပါတယ်ဆိုလိုတဲ့သဘောကတော့ကော်မရှင်ကအခုလိုမျိုးဒီ political appointee တွေကိုအရေးယူရမယ်ဆိုလို့ရှိရင်ပြောင်းစုဆွေးနွေးဖွဲ့တမရရဲ့ခွင့်ပြုချက်ရရမယ်ဆိုတဲ့သဘောတော့စောင့်ပါတယ်ခင်ဗျာတမရရော appointee လုပ်တာပေါ့လေဒါမှမဟုတ်ကော်မရှင်ကတခုခုရေးယူရမယ်ဆိုရင်တော့တမရခွင့်ပြုချက်ယူရမယ်ဆိုတဲ့သဘောကဒါကနည်းနည်းအုပ်ချုပ်ရေးဘိုင်းကလွှမ်းနေတယ်လို့ယူဆလို့မရဘူးလားလွတ်လပ်မှုတော့ရှိရလားခင်ဗျာ
အဲ့လိုပြောလို့တရားဘူးရဘာကြောင့်လဲဆိုတော့ဒါတော့လုံထုံးလို့ပြီးပါပဲဒီအားကသူကပြည်သူဝန်ထမ်းသဘောဖြစ်တာဟုတ်ဗျာကျွန်တော်တို့ရာဇဝတ်ကျင့်သုံးဒီဥပဒေနဲ့ဒီတရားမှကျင့်သုံးမှလည်းရှိပြီးသားဒီပြည်သူဝန်ထမ်းကိုရည်ယူဆောင်ရမယ်ဆိုရင်ကိုကျွန်တော်တို့ကကြိုတင်ပြီးတော့ notice ပေးရတာတရားမှဆိုရင်ပြည်သူဆိုလို့ရှိရင်လည်းသူရဲ့ယာရီအစင်တန်းအလိုက်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းကိုကျွန်တော်တို့ခုပြနေတောင်းရပါတယ်တောင်းရတော့ဒါကတော့ဒါလုံထုံးလုံပြီးတာရှိပြီးသားဆိုရာဇဝတ်ကြီးမှလည်းရှိပြီးသားပဲရာဇဝတ်ကျင့်သုံးမှလည်းရှိပြီးတော့ဒီဟာကတော့ဒီပုတ်ချုပ်မှုအာဏာပိုင်အဖွဲ့ကိုဟိုအခွင့်အရေးပိတ်တော့မယ်ဆိုတာပုံမှန်နည်းလမ်းတစ်ချက်လုပ်တဲ့တုံ့ရတစ်ခုပါပဲဒီအုပ်ချုပ်ရေးအာဏာပိုင်အဖွဲ့အဆွမ်းမှုတွေပြောလို့ရပါဘူ
းဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမြင်ကြတာကအရင်တုန်းကလည်းဒီပျော်စုဝင်ကြီးတချို့ဒါနဲ့ပတ်သက်ပြီးတော့ကြော်စောသတင်းထွက်ခဲ့မှုတွေဒါပေမဲ့လည်းအတိအကျမစုံစမ်းနိုင်တာလည်းဖြစ်ဖြစ်မှာပေါ့နော်သူတို့ယာရုကထုတ်ပြလိုက်တဲ့သဘောမျိုးပဲဆောင်ခဲ့ပါလေအဲ့တော့အခုအချိန်တွေကတော့ဝင်ကြီးချုပ်တစ်ယောက်လုံးကိုဖမ်းဆီးပြီးတော့ထောင်ထဲမှာထည့်လိုက်ပြီခင်ဗျာအဲ့တော့အချိန်တွေကပြောမယ်ဆိုရင်ဒီ energy အစိုးရကဒီ outlet စားမှုတိုက်ဖြတ်မယ်ဆိုတဲ့ဟာကိုသူတို့ဒီပ ောကြေကျော်ပြီးတော့ပြောထားတာရှိတော့ပို့ပြီးတော့မျှော်လင့်စရာတွေများရှိလာပြီလားတခြားလုတ်ပိုင်ခွင့်ရှိတဲ့နိုင်ငံရေးလုတ်ပိုင်ခွင့်ရှိတဲ့လူတွေကိုရောအေးအေးနိုင်တဲ့အလားလားဦးတင်းတန်းရဲ့အမြင်သိကြပါလား
ကျွန်တော်တို့မျှော်လင့်နေရဒါအခုကျွန်တော်တို့ဒီလက်တလောမှာကိုကျွန်တော်ကပြောနိုင်တာအသုံးပြုရှိတာပေါ့နော်ဒါအခုတော့တင်းတားကြီးတိုင်းကဒါဝင်းချုပ်ကိုဖြစ်သွားပြီတခါတရံကြတော့လဲပဲအာဂတိလိုက်ဆံမှုတက်ကြေးကော်မရှင်ကဒီလမ်းလွှဲနာမျိုးကိုကျွန်တော်တို့တွေ့ရှာဥပမာအားဖြင့်လေဗရန်ကချစ်တီပါလေဒေါ်ခင်အေးကိုတရားစွဲတော်မူပါအာဂတိလိုက်ဆံမှုတက်ကြေးဥတွေနဲ့ပတ်သက်တယ်လို့ကျွန်တော်မထင်ဘူးဒါမျိုးတွေတွေ့တယ်အဲ့ဒါအပြင်ကျွန်တော်တို့လက်ရှိရထားတဲ့သတင်းတွေထဲမှာသတ္တဝိဉ္ဇဉ်ဝန်ကြီးဌာနကထိတ်တန်းအရာကြီးကြီးတွေကဒီရွှေတူးတဲ့ကော်မတီတွေကြီးကနေပြောသူတို့အိမ်ကြီးရဲရိုက်လို့အိမ်ကြီးကိုဆောက်တဲ့အခါမှာပိုက်ဆံတွေတောင်းတာတွေဒီကိုခိုင်းတာတွေစတဲ့အချက်လက်တွေကိုအတိအကျတိုင်ကြားထားတာတွေရှိတယ်စစ်ဆေးနေတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ညှော်နေနေကြအဲ့ဒါလည်းမကြိုင်လေပေါ်လာလိမ့်မယ်တခြားအနက်ထွက်နေတဲ့ဒီစားရေးရှိတယ်ဒါတော့အရေးပြည်ပြီးထွက်
ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုဆန်နီကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုဆန်နီကြားမယ်ထင်ပါတယ်ကျွန်တော်ခုနပြောလို့ဒီမြန်မာနိုင်ငံမှာလက်ရှိအပြောင်းလဲတစုံတရာပေါ့ဒီ NLD အစိုးရတက်ပြီးတဲ့ကာလမှာဒီလူဖွဲ့စည်းတစ်ခုလုံးကလည်းဒီဆယ်စုနှစ်နဲ့ချီပြီးတော့လက်ပြီးလိုက်မှုတွေနဲ့အသားကျနေခဲ့တယ်အဲ့တော့တကယ်တမ်းဒီအာဒီလက်စာမှုတိုက်ဖြတ်ရေးအတွက် NLD အစိုးရလည်းသူတို့လှုပ်သွားမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအချိန်မှာအစိုးရတွေတာဝန်ရှိလားအချိန်တရာလုံးကစနစ်ကြောင်ဖြစ်နေတာလားလူပုဂ္ဂိုလ်ကြောင်ဖြစ်နေတာလားဘလို့အချိန်ကြောင်လို့မြင်ပါလဲခင်ဗျာလက်ရှိလည်းဖြစ်နေတဲ့အချိန်တွေလည်းရှိနေတာ哦
ဟုတ်ကဲ့ကျွန်တော်ကတော့မြင်လာတော့ဒီလိုအများနဲ့ပြောနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံကကျင့်ပြချစားမှုတွေကတော်တော်လေးကိုအသားကျနေတယ်ကျင့်ပြချစားမှုတွေတော်တော်လေးကိုဟိုအသားကျပြီးတော့ပုံမှန်လိုဖြစ်နေတယ်ပေါ့နော်အဲဒီကြေကနာကဟိုပြောနေကြတာပေါ့အဲကြောင့်ကျွန်တော်တို့ကတော့ဟိုအရင်တော့ကတော့မပွင့်လင်းတဲ့ဖြစ်ပေါ့ဖြစ်ဆိုရခဲ့ဖြစ်လာခဲ့တယ်ဖြစ်လာတော့ကျတော့ဒီလိုကျင့်ပြချစားမှုတွေကျွန်တော်တို့ကကြံရဖို့ရည်ရွယ်ဖို့ဆိုတာကြီးကတော်တော်လေးကိုဖက်ခဲလာပေါ့ဒီကကွင်းလင်းလာတဲ့ခေတ်မှာတော့ဟိုကျွန်တော်တို့ဟိုအရင်ဆိုးရပေါ့နော်ပရမလူတော်ပြတဲ့ပရမဆိုးရတော့ကလည်းပြောကြတာပေါ့လေအဲ good governance in government ဆိုရပြောတယ်ဒါပေမဲ့အဲ့ဒါတွေကတိတိယောက်ယောက်မလုံနိုင်ဘူးပေါ့နော်ဒါသဘောတရားတွေပြောသွားတယ်ဆိုတော့အခုလိုမျိုးလောက်တာကတော့ကျွန်တော်တို့ဟိုကြိုးစုတယ်ပေါ့ဆိုလိုချင်တဲ့ဘက်ကကျွန်တော်တို့ကဒီဒီတစ်ခုတည်းကိုအရေးယူဖို့တစ်ခုတည်းကိုကျွန်တော်တို့ကလုံးလို့မရဘူးပေါ့ကျွန်တော်နိုင်ငံကကျန်တဲ့နာကပါလဲဆိုတော့အဲဟိုဒီဆရာနာချင်းစနစ်အောင်မှရှိကြတာရယ်ကျွန်တော်တို့ရဲ့ဟိုတိမှန်ကောက်ဝဲမှုအမှားတွေပေါ့ဒါဆိုတော့ကျွန်တော်တို့ထိပ်ပိုင်းဟိုအရင်တော့ကစစ်စစ်ကောင်းဆောင်တွေကလက်ခံကြတယ်ဒါပေမဲ့ဒီဟာကိုထုတ်ပြောတယ်သူတို့မပြောတဲ့ဟာတစ်ခုရှိတယ်ကျွန်တော်နိုင်ငံရဲ့ဒီရပြဿနာကတိမှန်ကောက်ဝဲမှုလွယ်မှားမှုနဲ့အကျင့်ပြတ်ချစားမှုအကြီးကျယ်ဖြစ်ခဲ့တာပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအောက်ခြေဝန်ထမ်းလေးတွေကအစားကျွန်တော်တို့အောက်ဆုံးဝန်ထမ်းကအစားထိုက်တိုင်းဝင်နိုင်ကြီးကြီးတာဝန်ရှိတဲ့အဲခုနပြောတဲ့တကယ်ကိုဝင်ကြီးဌာနဝင်ကြီးတို့လူမျိုးတွေကကျေလို့စားခဲ့တဲ့ဟိုတုန်းကလည်းဆိုအကြီးကျယ်တာတွေကလုပ်ခဲ့တယ်ဒီကပ်ပနာကြောင့်ကျွန်တော်တို့တိုင်းပြည်ကဖြစ်နေတာအဲ့တော့ဒီအချင်းနဲ့ဆက်စားမှုကိုအသားကျနေရဆိုရဥစ္စာကြီးကလည်းဟိုမှန်တဲ့လောက်မှန်တယ်ဒါကိုကျွန်တော်တို့ကပြုလို့ပြုပြရမယ်ကြောင်းလဲရမယ်ပေါ့နော်အခုကတော့တက်လာတာကပြည်သူဆိုရတက်လာတယ် energy ဆိုရတက်လာတယ်ဆိုတော့ energy ဆိုရရင်လည်းမဖြစ်မနေကျူးကျူးဆာဆာလောက်ရမှာဒီ anti corruption နဲ့အဲ့ဒီအခု commission တွေဓာတ်ကြီးဖွဲ့ထားပြီပေါ့နော်ဆိုတော့ commission ဖွဲ့ထားရင်လည်းကျွန်တော်တို့က commission ရဲ့လုံလုံလုံးကြီးတွေကောင်းရမှာဖြစ်တယ်လို့ကျွန်တော်ရှိနေတဲ့အဟောင်းတွေပေါ့အဲ့ဒါတွေကျွန်တော်တို့ဘယ်လိုဖြတ်မလဲဆိုတဲ့အချက်တွေတော့ရှိရပါလိမ့်ဒါကတော့ဒီအချင်းတွေလည်းဒါတွေဆွေးနွေးကြည့်တာကဘာအောင်မှလည်းဒီကိစ္စတွေကဖြစ်နေတာခုနပြောလို့တစ်နှစ်ကို1 trillion လောက်ကိုအကြတိလိုက်စားမှုရှိတယ်ဆိုတာကကမ္ဘာပိုင်ရဲ့ပညာကျေးဇူးမှလည်းရှိတယ်ကမ္ဘာပိုင် resource လောက်ထားတာလည်းရှိတယ် GDP ရဲ့တကယ်ရှိရာခိုင်နှုန်းလောက်ကအစဒီကမ္ဘာလုံး GDP ရဲ့ရှိရာခိုင်နှုန်းလောက်ကအစ corruption ဖြစ်နေတယ်ဆိုတော့ corruption ဖြစ်မှုရဲ့နောက်ကွယ်မှာအစပေါင်းများစွာသောကျွန်တော်တို့ဒီဝင်ငွေတွေအစပေါင်းများစွာသော corruption တစ်ခုဖြစ်တယ်ဆိုရင် corruption ကရာခိုင်နှုန်းဟိုတခုဖြစ်တယ်ဆိုရင်နောက်ကနေပြီးတော့တိုးတက်ဖို့ပြမှုဆုပ်ယုပ်မှုတွေကနှစ်ခု၃ခု၄ခုကနေပြီးတော့၅ခုထိအောင်မှုအစပေါင်းများစွာရှိနေတာပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးလုပ်ရမယ့်အနေအထားကတော့ဖြစ်လာပြီပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ခုလိုမျိုးအရေးယူမှုတွေလိုတယ်စုံစမ်းစစ်ဆေးမှုတွေလိုတယ်ဒီလိုကော်မရှင်တွေနဲ့လုပ်တာလိုတယ်လို့အခြားသောပြည်ပြောင်းလဲမှုတွေအများကြီးကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့ကျွန်တော်တို့လုပ်တဲ့အခါမှာခုနပြောတယ်ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒါကျွန်တော်ဆက်ဆက်ပြီးမြင်လို့ပါအာဂတိလိုက်စားမှုနဲ့ good governance ဒီကောင်းမှုနဲ့စနစ်အုပ်ချုပ်ရေးစနစ်ပေါ့နော်ဒီဆက်ဆက်မှုရှိရဆိုတော့ကျွန်တော်တို့အခုက energy အစိုးရအနေနဲ့ကတော့အာဂတိလိုက်စားမှုတိုက်ဖြတ်ရေးတွေပါပြီးတော့သူတို့စောင်းနေတာရှိတယ်ကော်မရှင်ဖွဲ့ပြီးရေးယူတာရှိတယ်အဲ့တော့တကယ်တမ်းဒီအရေးလက်စားမှုဖြစ်စဉ်ကိုဖြစ်စဉ်မှာအရေးကြီးတဲ့ good governance ဆိုဟာမျိုးအတွက်သူကအစိုးရအဖွဲ့အုပ်ချုပ်ရေးစနစ်မှာဆောင်ရွက်တာမျိုးတွေရောလက်တွေ့မှာရှိပါလားခင်ဗျာ
အဲ့ဒါနဲ့ခုပါရရှိလာဆိုလည်းနည်းပေါ့ဗျာဒီဟို ဆိုင်ကြားလို့ရတာတွေဖြစ်လာတယ်။ဒါလူတို့နဲ့ဒီတာဝန်ရှိတဲ့လူတွေနဲ့တွေ့ဆုံတာတွေဖြစ်လာတယ်။ဒါကကျွန်တော်တို့ကောင်းတဲ့အနေအထားပေါ့။ဒါပေမဲ့အများကြီးတော့ကျွန်တော်တို့လူသေးတယ်လို့ပြင်နေပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဝန်ထမ်းတွေကိုလာစားတိုးပေးကြတယ်။ဒါကတော့တိုးရမရဘယ်လိုတိုးပေးကြလဲ။ဒါကလည်းကျွန်တော်တို့ corruption ကိုဆွတ်ချတာဒီကြီးပေါ့။တခြားသောဟာတွေတော့ကျွန်တော်တို့လုပ်ဖို့လူနေတယ်လို့ပြင်နေပေါ့နော်။အဓိကတော့ခုနပြောတဲ့ပွင့်လင်းမြင်တာမှုရှိဖို့ပွင့်လင်းမြင်တာမှုရှိဖို့ဆိုတဲ့အခါမှာစနစ်ကြီးပေါ့နော်။လုပ်တဲ့လုပ်တော့လုပ်နေစနစ်ကြီးပေါ့ဆိုတော့ကျွန်တော်တို့ယာလူကြည့်ကြည့်ရတဲ့လူလောက်ပိုင်းကြည့်ကြည့်ရတဲ့လူခုနပြောတဲ့ဝင်ကြီးချုပ်ဆိုတာအတိုင်းဒေသကြီးမှာကြီးတယ်မဟုတ်လားဝင်ကြီးချုပ်တို့မျိုးတွေဒီကမကတီအောင်စုဝင်ကြီးတွေအဲ့လိုမျိုးလူမျိုးတွေမှာလောက်ပိုင်းကြီးတွေများတဲ့အတွက်ကျွန်တော်တို့ကစနစ်ကြီးပြောင်းရမှာပေါ့နော်ပွင့်လင်းမြတ်တာမှုရှိတယ်ကျွန်တော်တို့ transparency ဖြစ်တဲ့အားတွေရှိရမယ်ကျွန်တော်အလွယ်တကူသိရှိသုံးစားနိုင်ရမယ်ဒီကကျွန်တော်တို့လုံလဲလုံနေကြတယ်ပေါ့နော်ဒီဆိုရမှာလည်းလုံနေပါပြီဟို right to information ဆိုတဲ့ဟာဒါမဲ့သိပြီးတော့အလားအလာတော့မကောင်းသေးဘူးလို့သုံးသပ်ကြတယ်ပေါ့နော်ဒီဥပဒေတွေကလည်းအဲ့ဒါကြောင့်ကျွန်တော်တို့ဒီဟာတွေကိုပါလဲနောက်တစ်ခုကကျွန်တော်တို့ရှိပြီးသားဖြစ်တဲ့ယန္တရားဒီလွတ်တော်ပေါ့နော်လွတ်တော်ရဲ့နိုင်ငံရေးအင်အားစုတွေရဲ့ပြည်သူရဲ့မီဒီယာရဲ့ပေါ့ပြည်သူဆိုတဲ့နိုင်ငံကျွန်တော်တို့ကရပ်ရက်ဖွဲ့စည်းတွေပါဒီလူတွေကနေပြီးတော့ဒီဟာတွေနဲ့ပတ်သက်ပြီးအလွယ်တကူသိရှိစုံစမ်းနိုင်ခွင့်နဲ့ကျွန်တော်တို့ရှိရမယ်ပေါ့နော်နောက်တစ်ခုကတော့ကျိုးပြီးစနစ်တွေပေါ့ဒါကကျိုးပြီးစနစ်တွေရှိပြီးတော့ခက်ခဲနေတဲ့အခြေအနေတွေရှိနေမယ်ဆိုရင်ဒီပိုဖီဂျာတွေမှာခက်ခဲနေမယ်ဆိုရင်ဒီကျွန်တော်တို့ကမလူလားတဲ့စနစ်ကိုကျွန်တော်ထုတ်ပြရမယ်။နောက်ပြီးတိရောက်တဲ့စနစ်တွေပြန်ပြီးတော့အစားထိုးပြရမှာ။တိရောက်တဲ့စနစ်ဆိုတဲ့နေရာမှာခုနပြောတဲ့ဒါကိုအကာအကွယ်ဖြစ်နိုင်တဲ့စနစ်မျိုးတွေပေါ့။နောက်တစ်ခုကအခုကျွန်တော်တို့ကမ္ဘာမှာနိုင်ငံတကာ invention တွေရှိတယ်။2005ခုနှစ်ကစပြီးတော့ဒီ anchor တို့ပါလို့ရှိတယ်ပေါ့နော်။ UNCAC ဆိုရဲ။အဲ့တော့အခု2015ခုနှစ်မှာဒီကနိုင်ငံတော်ပြပုံစံဖြစ်လာပြီ။အဲ့တော့ကျတော့အဲ့ဒီမှာပါလေဆိုတော့နိုင်ငံတိုင်းကနေပြီးလိုက်နာရမယ်ဟာအစိုးရတွေကလိုက်နာရမယ်ဟာဒီဒီငွေကြေးကွာခြားမှုတွေ banking ကိစ္စတွေအဲ့တော့ကနိုင်ငံနဲ့တနိုင်ငံ government to government လုပ်တဲ့ကိစ္စတွေမှာကျွန်တော်တို့စနစ်တွေရှိတယ်ပေါ့နော်။အဲ့ဒီစနစ်တွေကိုတော့ကျွန်တော်တို့ဖြစ်လာပြီးဥပဒေတွေတည်ကပ်နေပေါ့။နောက်တစ်ခုကတော့ကျွန်တော်တို့ technology တွေဆင့်မြင်တာပေါ့နော်။နည်းပညာဆင့်မြင်တဲ့ဟာတွေရှိလာမယ်။ခုနကပြောတဲ့ online banking လို့ဟာမျိုးတွေ online နဲ့ဟုတ်ပါတယ်ရှိနေမှာတော့ public to government system တွေကျွန်တော်ပြောင်းရမယ်အဲ့ဒါတွေကမရှိသေးဘူးကျွန်တော်တို့ရှိမှာနောက်တစ်ခါတော့ financial ပေါ့နော်ဒီ finance နဲ့ပတ်သက်တဲ့ဟာတွေနောက် legal framework တွေမှာပြောင်းရမှာရှိတယ် law enforcement ကျွန်တော်ပြန်လုပ်ပြရမယ်နောက်တစ်ခုကအဲ့ဒီတကယ်ကိုတရားမျှတတဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်တဲ့ဒီကျွန်တော်တို့ rule of law ဖြစ်ဖို့ရည်လဲအဲ့ဒါတွေကလည်းဆက်ဆက်နေတာပေါ့ကျွန်တော်တို့ဒီဟာတွေကိုမလုပ်နိုင်မဲနဲ့ဆိုရင်တော့ကျွန်တော်တို့ဘာမှကြည့်ရမှုကအားနည်းမယ်ပေါ့နော်ဒီလိုမျိုးနေမှာ
ဟုတ်ကဲ့ကျေးဇူးပါတော်တော်လေးဆုံးလေးလုပ်ဆရာလေးအများကြီးရှိပါကျွန်တော်အကူတိမ့်တန်းဦးကကုဆန်ဒီရောလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေအလှည့်ပေးကြပါလေအရင်ဆုံးဥရှိပါဆွေးနွေးမိန်းမြန်းလို့ရပါတယ်ခင်ဗျာ
ဟာကျွန်တော်ကတော့ဒီလိုပါဟိုဆွေးနွေးကျဆိုတာကဒီအာဘီနပတ်သက်ပြီးတော့ပြောကြပြီးတခုပြောစောစောကဆရာမြောက်ပြောပါရဲ့အထက်မှာရှိတယ်အများကြီးကြံပါသေးတယ်ဆိုတဲ့အထက်မှာအဓိကတော့ပါလဲဆိုတော့ဒီလိုယာဒုကြီးကြီးကိုနိုင်ငံနဲ့ပတ်သက်တဲ့ယာဒုကြီးကြီးတွေကိုကျွန်တော်ဒီလိုကြိုက်ကြွယ်မဲ့ဘက်မှာကြတော့အဲ့လိုအတိုင်းတာဒီကံနဲ့လဲဆိုတော့အဲ့ဒီယာလူကြီးကြီးရဲ့ဒီဘယ်လောက်အတိုင်းတာဒီပေါမြောက်ကလေးဆိုတာပဲမှာခွာသွားတယ်အခုဒီကြီးကျွန်တော်တို့တွေ့နေရတဲ့အထက်မှာကျွန်တော်လက်တွေ့တစ်ခုကျွန်တော်ပြောပြမယ်ဟိုကြိုက်ကြထားပြီးလို့ကြိုက်ကြလို့မရတော့ဘူးဒီနောက်ပေါ်ကနေဓာရီဖြစ်လို့ဘယ်လိုမကန်နိုင်လဲဆိုတော့အလုပ်ဟာလေးတစ်ခုကျွန်တော်တက်ပြီးတစ်ခုပြောပြမယ
်
ဥပမာလေးနဲ့တစ်ခုပြောပြလောလောလောကျွန်တော်တို့ခိုင်ကြည့်နေမှဒီတော့ဒီကိုင်းရသားတော်ဟောပေါ့နိုင်ငံသားတော်မရတဲ့လူတွေကိုတိုင်းရသားအဖြစ်လူဝန်ဖုန်းအောင်ကျော်ကိုတပြိုင်တည်းလောဝကာထုတ်ပြလိုက်တယ်။သူတို့အပြောကလည်းလာတောင်းလို့လူကြီးမှလူလာတောင်းဆိုတဲ့ပုံနဲ့ထုတ်ပြလိုက်တယ်တဲ့။ဆိုရင်ဒီလို3000ကျော်တိုင်ကိုလဲလဲကူကူဒေဝတီဆင်းပြီးတော့လုတ်ပေးနိုင်ခဲ့တဲ့အတိုင်းသာကြီးလဲလဲကူဒီလောဝကာဆိုတာဟာမြင်းနဲ့ယုံနဲ့အစင်ကစားပြီးတော့အရန်အဂတိတွေကအရန်ကိုမြင့်တယ်ဆိုပြီးတော့ဒီအားလုံးရဲ့ဒီနေရာတိုင်းမှာကိုကျွန်တော်တို့ကဒီမော်ဘော်လေးနာမည်ကြီးနေတဲ့ဌာနတစ်ခုကလူပေါင်း3000ကျော်ကရပင်ရထိုက်တဲ့အစင်မုတ်တဲ့လူ3000ကျော်ကိုလုတ်ပေးမယ်လို့သူတို့ဂရိကဝန်နဲ့လုတ်ပေးပြီးတော့ဒီဟာတွေကိုအထက်ထက်ကကျွန်တော်တို့တိုင်ခဲ့ကြတယ်အဲတိုင်ခင်မဲ့လေဘယ်သူမှအရေးယူမဲ့တိုင်လည်းမရှိဘူးဖြစ်နေတယ်မရှိဘူးလားဆိုတဲ့ဒီမှာဒေသခံကပြဿနာကြည့်တော့ဒီဟာဒီဒေသကတော့အမှန်ကသူတို့ကဘယ်လိုလူမျိုးတွေပါသူတို့ဒီဟာတိုင်ခံမရသေးပါဘူးဆိုတော့အမှန်ကတက်တင်နေပြရတယ်ဒါမဲ့ကိုက်ကမှုမရှိဘူးဆိုတော့သူတို့ကလည်းပြီးတော့အဲ့အစင်းကနေပြီးတော့တာဝန်ယူပြီးတော့ဖြည့်ဖြည့်ပေးနေတဲ့ပုံပေါ်ကရှိနေတယ်။နော်ဘယ်လိုလဲမှဆိုဝန်ကြီးကသူတို့ဓာရီကိုအားလုံးကိုသူကသူတာဝန်ယူပါတယ်ဓာရီကမမှားယွင်းမှုလို့ပြောတော့လေပြီးသူဒီဒီကတော့အားလုံးမှားပါတယ်လို့ထောက်ပြနေတော့လေအခုအပေါ်ပိုင်းသူ့ရဲ့အထက်အပေါ်ပိုင်းကနေပြီးတော့ကျွန်တော်တို့အကြီးအခုချိန်ကြီးမယူဘူး။မယူတော့ကျွန်တော်တို့ဘာကြောင့်ကြည့်လဲဆိုတဲ့ဒီမှာဘယ်လိုလဲကြည့်မယ်လို့ဆိုရင်ကျွန်တော်တို့ရဲ့ဒီအစိုးရတဲ့မှာကိုအားလုံးရဲ့ဒီအားလုံးရဲ့အမြင်မှာအားလုံးရဲ့ပြောနေကြတဲ့အစိုးရနှစ်ဖက် or Jinjasi is Pare, so we got the same, but General Lavakas, what you know, energy so Mahomu. Mahomu, so Pazan Kagra can be less retinema. So the one you attended by Munjago, General Ajin and the Sulati, Lavaka, Utaro, Ajin Sunakino, Malubu Surahadi, Pakwa is less for Arizona.
Okay,
so the Lakas are pair similar less with a party, not a Pavanian. I don't know. Lola Lama, General Lama, the Abdi, the Lola, the Yaki, 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 the
င်တန်းတဲ့လူလိုက်တဲ့ဟာကိုဒီလိုသေးချာဆေးဆေးပြီးတော့အေးလွယ်တာဒါပထမဦးတစ်ခေါက်ပဲကျွန်တော်တက်တာမှာကြုံမှုပါတယ်ကျွန်တော်ဆေးအာနာရှင်လက်ထက်ဆုံးကလည်းမန္တလေးတိုင်းမှာတိုင်မှုပါတယ်ဆိုတော့ဒီဦးသိန်းဆိုင်လက်ထက်ကလည်းတိုင်မှုပါတယ်တိုင်တာတော်မဲ့ရဲမင်းကြီးတို့ဝင်းကြီးတို့တိုင်ပါတယ်ကျွန်တော်တိုင်ခံရလို့ဆိုခေါ်ဆက်ခံတာတုံးလျောင်းခေါ်ဆက်ခံရပါဟို SVR ခေါ်ဆက်လက်ဥပဒေခေါ်ဆက်လက်တရားရေးခေါ်ဆက်လက်ဆေးပြီးတော့ဘာမှမလုပ်ကြောင်ထိုးထားရတယ်ပြီးတော့အဲ့လူတွေဟိုဆွေးကြည့်ဆွေးဆွေးပြရတယ်ခုကတတိယအနေကြီးကလုံပြရတယ်ပြည်သူ့ပါတီကလုံပြလိုက်တယ်ဆိုတာကအတိုင်းထိုင်ရတော့အကုန်လုံးမြင်ပါတယ်ခုနကကိုကြီးလာဝကအကြောင်းပြောသွားတယ်ဆိုတော့လာဝကတော့ကျွန်တော်တို့ကဒါသွေးမျိုးတွေပါကျွန်တော်လာဝကမှာအများကကျွန်တော်တို့ကကလေးတွေအစားကျွန်တော်တို့ကကျွန်တော်တို့ဆိုရင်လူမျိုးပမာထဲကအခုကျွန်တော်တို့အိန္ဒိယထဲကကျွန်တော်သားတွေကကျွန်တော်ကလေးတွေကပါကစ္စတန်ထဲတယ်သောကမှာသူတို့တိတိကျကျဟိုဘလိုရောမှာအာဂိလိုက်ဆောင်မှုရှိပါတယ်အာဂိလိုက်ဆောင်မှုတွေဒီရဲတွေမှာဟိုဥပဒေအကြံပေးမှာရောမတင်သင့်တဲ့အရာတွေလည်းဆက်ပြီးတော့ဟိုဆောင်ရွက်ပေးပါသူတို့ဒီတရားခုံပေါ်မှာမတင်သင့်တဲ့အရာတွေပတ်သက်ကြောင်းတွေအမှုတွေဆွဲတင်တဲ့အရာတွေတရားသူကြီးကိုခေါင်းဆိုင်အောင်လုပ်တဲ့အရာတွေဒါတွေကိုသိကြလေးဒါဥပဒေဟာလားဥပဒေအာဂိလိုက်ဆောင်မှာတရားရေးမှာရောတစ်ချက်လောက်ကိုလုတ်ပြပါလို့တောင်းဆိုချင်ပါ
တော့ကျွန်တော်ပါဟုတ်တယ်မောင်ကျေးဇူးပါခင်ဗျာကျွန်တော်တရရှိတချို့ပေးထားတဲ့စာတချို့တော့အခုဖတ်ပြချင်ပါတယ်အဥက္ကမောင်ဝင်းဆိုတာပေးထားပါတယ် energy ကိုတော့ကြိုက်သွားပါပြီလက်ညှိုးမကောင်းလက်ညှိုးဖြတ်လက်မမကောင်းလက်ဖြတ်လက်မဖြတ်ရေးတဲ့ပါတီပါတယ်ပြည်သူ့ဂျိုးစီဘွားတခုပဲကြီးတဲ့ပါတီနောက်လည်းမဲထဲပါမယ်အခုလည်းမဲထဲပါမယ်မကောင်းတဲ့သွေးကိုဖောက်ထုတ်ရေးတဲ့ပါတီအပြောနဲ့အလုပ်ညီးပါတယ်ဆိုပြီးတော့ဥက္ကမောင်ဝင်းရေးပါတယ်နောက်တစ်ခုကတော့ဥတင်ငွေပါဥတင်ငွေကတော့ရည်ထားတာကတော့ဒီဝန်ကြီးချုပ်တယောက်ဖြစ်ပြီးတော့ပညာတတ်တယောက်အနေနဲ့ခုလိုမျိုးပြစ်မှုကျူးလွန်နေဆိုတာတော်လေးဝမ်းနဲ့စရာကောင်းတဲ့ဖြစ်ရပါတယ်။တင်းတာဒီတိုင်းဝန်ကြီးချုပ်ဟောင်းနဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့ပြောတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းသတိပေးပြီးသားဖြစ်ရနဲ့ခုလိုကျူးလွန်နေဆိုတာတော်ကိုဆိုးပါတယ်တဲ့။အရင်စတော့အမြင့်မြေက2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကကင်းလွတ်ခွင့်ပေးထားတဲ့အဖွဲ့စည်းတရားရှိနေတာရဲ့။အဲ့ဒီဖွဲ့စည်းကအာဂတိလဲစားလဲအာဂတိတိုက်ဖြစ်ရေးဖွဲ့ကရည်လိုမရတာရဲ့။နောက်ပြည်နယ်တွေမှာလည်းမွေးရမောက်ခူတွေရှိနေတာကလည်းအာဂတိမကင်းပါဘူးတဲ့။ခုလိုမျိုးအရေးယူတာကြိုဆိုရမှာဖြစ်ပေမဲ့လို့ရေကန်တွေကိုဂဲလုံးသေးလေးပြစ်ထည့်လိုက်သလိုပါပဲတဲ့ဒါကတော့ဥတင်ငွေရဲ့အမြင်ပါအဲ့တော့ခုနကဦးတန်းမောင်မေးသွားတဲ့တရားစီရင်နဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ပဲကျွန်တော်ဦးသိန်းတန်းကိုမေးချင်ပါလေခင်ဗျာဦးသိန်းတန်းကိုကြားပါရဲ့လားခင်ဗျာအခုကဟုတ်ကဲ့အခုကခုနကပြောသလိုပဲပေါ့နော်အာဂတိရဆောင်မှုကော်မရှင်ကလည်းအရေးယူတယ်ဒီတမရကလည်းဂျာလူကနေပြီးတော့ထုတ်ပြန်လိုက်ပါပြီအဲ့တော့ဒါအခုဆိုတော့တရားစီရေးပဲရောက်သွားပြီတရားရေးကတော့မျောလင့်တယ်လို့လုံနိုင်ပါမလားအရေးယူနိုင်ပါမလားတရားရေးကဏ္ဍနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့အဲ့ဒီလာဆောင်မှုတိုက်ဖြည့်ရေးပေါ်မှာပေါ့နော်ဦးသိန်းသားကြီးအမြင်သိချင်ပါတယ
်ဟိုအခုကကျွန်တော်တို့ဘက်ကပြောဟိုဒီတရားစီရေးနဲ့ပတ်သက်လို့လေဒါဟိုလူတွေမကျေနပ်မှုကတော့တက်လို့ရှိကြတာပါဗျာအဲ့တော့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့စနစ်တကျဟိုကိုတက်ဆုံးတော့ဘုံတော့လိလာကြည့်တဲ့အခါကျတော့ဗမာပြည်တရားစီရင်တပိုင်းတော့အဆိုးရွားဆုံးအမောက်မိုက်ဆုံးအချိန်ကထောက်ကူတာ88 2010ဗျာအဲ့ဒီကာလမှာပြင်ညာလုပ်ခဲ့ကြတာပေါ့နော်။အဲပြင်ညာလုပ်ခဲ့ကြတယ်။ထောက်ကူ95ခုနဲ့ကျွန်တော်တို့ဒီစီရင်သုံးစာအုပ်ကြီးအဖွဲ့မှာဆိုရင်ဒီသွားလေစီဗိုလ်ချုပ်ကြီးခင်ညွန့်ကနေပြီးတော့တရားစီရင်ဘယ်လောက်ပြူကျပြည့်စည်နေလဲဆိုတော့သူတို့လက်ထက်ပါသူတို့ခိုင်းခဲ့တာ။ဟိုရေးထားတဲ့ပို့စုပတ်ဆက်ရေးထားတာကိုကျွန်တော်တို့တွေ့ရတယ်။ So any shame ga now phi da phi kai na ya ta kero ai ni ya ma shi do ko na ai ma du ru ya ma pi na che de pi du ru ru phi ni de kha ma sa ya na chin ni ya yan ni ya a phi ne taya sin ni ya a dou no khan ge de hi sa di ma da pian pi lo tou pian ni ya tou pian ni de di khona ho di dot chin di ya jo do de ta taung che po yi won che a u ri ya che lo taya sin ni ma chin lo di taung su de di bo no di taya juice ministry ko ya taya yi wi khan na lo a di phi pi lo တရားရှင်နဲ့အပိုင်းနဲ့အုပ်ချုပ်တဲ့အပိုင်းတရားကြီးဖြစ်အောင်ရအစိုးရဘက်ကထိကြောင်းနိုင်တဲ့အနေအထားမျိုးဖြစ်တာပါပေါ့နော်လက်ရှိအနေအထားမှာတော့ကျွန်တော်တို့ကယူယူသားသားပွင့်ပွင့်လင်းလင်းပြောရလို့ကျန်တန်မှန်အမှုတွေမှာတော့အများကြီးရှင်ကောင်းတာလေဆိုကျွန်တော်တို့ပြောနိုင်တဲ့တို့ရတယ်အစိုးရနဲ့ဖြစ်တဲ့အမှုတွေတော့ကျွန်တော်တို့အမှန်တရားပေါ်ပေါက်ဖို့အတွက်ဒါအဂရိဆိုတာမှာငွေကြေးတစ်ခုလေက ှန်တဲ့ Federal Democracy တပရနိုင်ငံတရားနဲ့ဖွဲ့စည်းပုံတွေကပေါ်ပေါက်လာမှသာလေတရားစီရင်ကတည်တည်ကြကြတည်ရောက်အားရပြင်းရင်လုံနိုင်မှာလို့ကျွန်တော်ပြော
တယ်။ဟုတ်ကဲ့ကျွန်တော်ဒီအဲ့အမှုနဲ့ပတ်သက်ပြီးတော့မြင်ချင်ပါပါ။အရင်ကအားတိလက်စားမှုကနေပြီးတော့ရေးယူခဲ့တဲ့ FTA အကြီးအကဲမှုဆိုလို့ရှိရင်လာနဲ့ချီပြီးတော့ကြာနေပါပြီ။အဲ့တော့ဒီတင်းတိုင်းတိုင်းဦးကြီးချုပ်အမှုနဲ့ပတ်သက်လို့သေချာချာလွတ်လပ်လပ်နဲ့တရားရေးဌာနကကြိုက်တယ်ပါနိုင်ပါမလား။
ကျွန်တော်တို့ကိုင်းကြွယ်မယ်လို့ပဲယူဆတယ်ဗျာ။ဘာလို့ဆိုတော့အခုကဟိုအရင်တုန်းကတော့ဒီအုပ်ချုပ်ရေးကတရားစီရင်ဝင်ဆက်ဖက်တယ်ဆိုတာရိုးနေပါပြီ။မဆက်ဖက်လည်းပဲတရားစီရင်ကအလိုက်တိဟိုကျွန်တော်တို့ဘောင်းမောင်ကြီးစိတ်တော်တိပဲလုပ်ပြရတာ။အာဒါတော့ဒါစစ်ဆိုးကနေပြီးတော့မကြည့်ဘူးလေဒီလိုပဲဒီကောင်းကြီးတော့ထောင်150ချလိုက်တယ်လုပ်ပြရတာ။ဒါပေမဲ့အခုချိန်နေမှာတော့ကျွန်တော်ပြန်လန်ပြောရတဲ့အောင်ရှိပါပဲ။သမရကနေပြီးတော့အောင်ရွက်တဲ့ကိစ္စပြောတဲ့ကိစ္စမှာတော့မကြည်နိုင်ကြတဲ့တရားစီရင်တွေရှိပါတယ်။ဒါတရားစီရင်ဆက်ဖက်တယ်လို့ပြောကြတဲ့အတိုင်းရှိတာပေါ့ဗျာ။ရှိတော့ဒီမှာလည်းလုံကြီးကကြီးနဲ့တတိရှိတဲ့ဒီလူငယ်လူလက်တရားစီရင်ချက်ရှိပါတယ်ကျွန်တော်ထင်တယ်ဒီလိုကိစ္စမျိုးမှာတော့သူတို့တိတ်နောက်ဆုံးမယ်မထင်ဘူးရဒီအစဉ်မျိုးကတော့လေ
နော
်ဒီမဟုတ်တဲ့ခုနကပြန်တဲ့ဟာမျိုးဆိုတော့ကြောင်ပြောရရစစ်တက်နဲ့ပတ်သက်တဲ့ကိစ္စမျိုးတော့ဒီကျွန်တော်လွတ်လွတ်လပ်စီရင်ရဲမယ်လို့ကျွန်တော်ထင်တ
ယ်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ daily life season change ဖြစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသိန်းတန်ဦးဦးစံနီနဲ့ကျွန်တော်တို့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life season ကိုတော့ဒီမှာပဲကျွန်တော်ကွယ်ပြပါခင်ဗျ
စီစဉ်သူကိုသားညဦးနဲ့ထုတ်လုပ်သူမဆုမွန်တို့ရဲ့အင်ကာညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်နှာစင်ခဲ့ရတာဖြစ်ပါတယ်ရှင်။မနက်ဖြန်ဗုဒ္ဓဦးနေ့မနက်6:00ကနေ9:00ထိအစီအစဉ်တွေကိုလှိုင်းဒိုမီတာ19.25နဲ့လှိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်ရှင်။အခုအင်ကာညထိပ်တန်းရောင်းနေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။အီသီယိုးပီးယားလေကြောင်းလိုင်းက Boeing 737 MAX 8 ခီးတဲ့ရင်လေယာဉ်ပျက်ကျသွားပြီးတဲ့နောက်အဲဒီလေယာဉ်ပျံသန်းတာကိုရဆိုင်လိုက်တဲ့နိုင်ငံတွေပိုတူလာနေပြီးအဲဒီထက်မှာဗြိတိန်မလေးရှား Oman ဩစတြေးလျနဲ့စင်ကာပူနိုင်ငံတွေလည်းပါလာပါတယ်ဒီလေယာဉ်အမျိုးအစားပျက်ကျတာအခုဒီချိန်ဟာ9လအတွင်းဒုတိယချိန်ဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးစတင်လှုပ်ဆောင်မဲ့လာလာနဲ့ပတ်သက်လို့အောက်လူတော်ဥက္ကဋ္ဌနန်စီဘလိုစီကအဲဒီလိုလှုပ်ဖို့ရသူဟာမတန်ပါဘူးလို့ပြောလိုက်ပါတယ်သမ္မတထရမ့်ဟာကျင့်ဝတ်ပိုင်းအရာရောဉာဏ်ပညာပိုင်းအရာပါသမရယာရုနဲ့မသိနေတော့ဘူးလို့တနင်္လာနေ့ကဖော်ပြတဲ့ Washington Post သတင်းစာနဲ့တွေ့ဆုံမိန့်ခတ်မှာ Miss Pelosi ကပြောထားတာပါ။ဒုတိယကမ္ဘာစစ်တွင်မြန်မာနိုင်ငံမှာကြာဆုံးခဲ့တဲ့ American စစ်သည်တွေကိုဂုဏ်ပြုတဲ့အခမ်းအနားတစ်ခုကိုမန္တလေးမြို့မှာဒီကနေ့ကျင်းပတဲ့အကြောင်းရန်ကုန်မြို့ American တန်ယုံကသတင်းထုတ်ပြန်ပါတယ်။ American ကာဝေးရေးဝန်ကြီးဌာနရဲ့စစ်ကြွင်းရှာဖွေမှတ်တမ်းတင်ရေး Agency DPA ရဲ့အစီအစဉ်ကတဆင့်အမေရိကန်စစ်သည်တွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေကိုစကိုင်းတိုင်းဒေသကြီးစာလင်းကြီးဒေသတွိုင်းမှာမကြသေးခင်ကရှာဖွေတွေ့ရှိခဲ့တယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုနိုင်ငံနောက်ပိုင်းရှင်ကျန်းဒေသကထင်းသိမ်းစကမ်းတွေဟာလူအတိုင်းဝိုင်းအတွက်မလိုအပ်တော့တဲ့အချိန်မှာသူ့လူလူတည်တည်ပြောက်ကွယ်သွားမှာဖြစ်တယ်လို့ဒီအစိုးရကပြောလိုက်ပါတယ်။အတမူဝန်ကြောင့်ပညာလိချင်းရေးစကမ်းတွေလို့အစိုးရကနာမည်တက်ထားတဲ့မူဆလင်တန်းလောက်ကိုထင်းသိမ်းထားတဲ့စကမ်းတွေမှာအချိန်ကြီးအမှန်ဆိုးရွားနေတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်ကိုယ်စားလှယ်ကပြောပြီးတဲ့နောက်တရုတ်ဘက်ကအခုလိုပြောလိုက်တာပါခင်ဗျာ
။အင်္ဂါညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9:00ကနေ 10:00 ထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 ထိလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 တို့ကနေနှာစင်နိုင်ပါတယ်။VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.